Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနေပြည်စုံနဲ့နေသည့်တနေ့ဖြစ်ကြပါသည်ခင်ဗျာ။ VOA American တဲ့2016ခုနှစ်ဇူလိုင်လ28ရက်ကြာသပတေးနေ့မနေ့ခင်းအစည်းအဝေးကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းနိုမီတာ30 40 48 50နဲ့လိုင်းလတ်190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်းအစည်းအဝေးကိုတောင်းဝယူတင်ဆက်မှာပါ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။ကျွန်တော်ဆက်မိုးပြီပါ။အခုမနေ့ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲကောင်နဲ့အတူကြီးညာပေးတော့မှာဖြစ်ပါတယ်။ထူးခြားတဲ့သတင်းတွေကတော့ဒီမိုကရက်ပါတီရဲ့ညီလာခံမှာသမ္မတဘရက်အိုဘားမာဒီနေ့စကားပြောဆိုဖို့ရှိပါတယ်။နောက်ပြီးတော့ဒီမိုကရက်ပါတီရဲ့သမ္မတလောင်းမစ်ကလင်တန်ရဲ့ပျောက်နေတဲ့အီးမေးလ်တွေကိုရုရှားနိုင်ငံကရရှိလောက်ပြီးဆိုပြီးတော့ရီပဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာတော့တိုင်းဒေသတော်လှန်ရေးလက်နက်ကိုင်အဖွဲ့တွေရဲ့မိုက်ဂျာယန်ညီလာခံကိုအခုဒီနေ့ဆိုရင်တတိယနေ့ဖြစ်ဆက်လက်ပြီးတော့ကျင်းပပြုလုပ်မှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကြီးညာပေးတော့မှာဖြစ်ပါတယ်ခင
်ဗျ။ဟုတ်ကဲ့ပါခင်ဗျ။အမေရိကန်ပြည်ထောင်စုဖီလာဒယ်ဖီးယားမြို့မှာကျင်းပနေတဲ့ဒီမိုကရက်တစ်ပါတီညီလာခံမှာလူမဲကောင်းဆောင်တူပြောကြားတာကတော့
This land is our land. When we all come together. Red and yellow, brown, black and white.
လူမဲလူအခွင့်ရေးလှုပ်ရှားမှုခေါင်းဆောင်ဂျက်စီဂျက်ဆန်ကသမရလောင်းဟီရလီကိုထောက်ခံကြောင်းပြောဆိုသွားတာပါဒီအကြောင်းတင်ပြခြင်းနဲ့အတူ21ပင်လုံညီလာခံမတိုင်ခင်မှာဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာအစိုးရတို့ကြားအပြစ်ရရေးအတွက်တောင်းဆိုကြတဲ့သတင်းတခါရခိုင်ပြည်နယ်မှာမူရစ်စေဝါတွေမိတဲ့သတင်းနဲ့လာအိုနိုင်ငံမှာကျင်းပတဲ့အာဆီယံအစည်းအဝေးမှာဒေါက်ဆန်းစုကြည်ကသူ့အတွေ့အကြုံတွေကိုကျင်းနာကြောင်းပြောဆိုတဲ့အကြောင်းတွေကိုတင်ပြသွားဖို့ရှိပါတယ်အဲ့ဒီအစည်းအဝေးနဲ့မတိုင်ခင်အခုတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုဥဆံမိုးဝင်နဲ့ကိုရဲကောင်တို့ကပြောပြပေးပါဦးခင်ဗျာ
။အမေရိကန်ပြည်ထောင်စုဖီလာဒယ်ဖီးယားမြို့မှာကျင်းပနေတဲ့ဒီမိုကရက်ပါတီရဲ့ညီလာခံတက်တရနေ့မှာတော့သမ္မတဘရက်အိုဘားမားဟာအဓိကမိန့်ခွန်းပြောကြားမဲ့သူဖြစ်ပါတယ်။အဲ့ဒီအခါနောက်မှာတချိန်ကနိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့ပုသူဟယ်လရီကလင်တန်အနေနဲ့လာမယ့်ဇန်နဝါရီလမှာတက်တန်းကုန်ဆုံးတော့မယ့်သူ့ရဲ့သမ္မတရာထူးကိုဆက်ခံဖို့အတွက်တင့်တော်သူတစ်ယောက်ဖြစ်တဲ့အကြောင်းသူ့ရဲ့ရှုမြင်ပုံတွေကိုပြောဆိုမယ်လို့ဆိုပါတယ်။2016ခုနှစ်ရွေးကောက်ပွဲအတွက်ဒီမိုကရက်ပါတီရဲ့သမ္မတလောင်းဟယ်လရီကလင်တန်ကိုရွေးချယ်လိုက်တဲ့အကြောင်းကြေညာခဲ့ပြီးနောက်တနေ့မှာတော့ဒုတိယသမ္မတဂျိုးဘိုင်ဒန်ဟယ်လရီကလင်တန်ရဲ့ဒုတိယသမ္မတအဖြစ်ရွေးချယ်ထားသူဗာဂျီးနီးယားပြည်နယ်အထက်လွှတ်တော်အမတ်တင်ကိန်းနယူးယောက်မြို့တော်ဝင်မိုက်ကယ်ဘလူးဘတ်စသည်ပုဂ္ဂိုလ်တွေကအသီးသီးမိန့်ခွန်းပြောကြားမှုရှိနေပါတယ်ဟယ်လရီကလင်တန်ဟာအမေရိကန်ပြည်ထောင်စုမှာအဓိကနိုင်ငံရေးပါတီကြီးတစ်ခုကနေရွေးချယ်ခြင်းခံရရတဲ့ပထမအဦးဆုံးအမျိုးသမီးသမ္မတလောင်းဖြစ်လာခဲ့ပါပြီ။သမ္မတအိုဘားမားဟာမစ်စ်ကလင်တန်ရဲ့မဲဆွယ်စည်းရုံးရေးမှာဝင်ရောက်စကားပြောဆိုခဲ့ပြီးလည်းဖြစ်ပါတယ်။သူ့အနေနဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာတန်ငင်မစ်စ်ကလင်တန်ရဲ့အဓိကပြိုင်ပွဲဖြစ်တဲ့ဒေါ်နယ်ထရန့်ကိုအနိုင်ရရှိဖို့အတွက်စည်းရုံးရေးကိုအောက်တိုဘာလအတွင်းမှာအချိန်ပေးပြီးတော့လူထုကြားမှာဝင်ရောက်စည်းရုံးရေးဆင်ပေးဖို့စီစဉ်ထားပါတယ်ခင်ဗျာ။
Republican သမ္မတလောင်းဒေါ်နယ်ထရမ့်ဟာပြိုင်ဘက် Democrat ပါတီက Hillary Clinton ရဲ့ email စာပါတွေကိုဝင်ရောက်ပြီးသူမနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်နေစဉ်အတွင်းပျောက်ဆုံးခဲ့တဲ့ email 3000ကျော်ကိုရှာဖွေဖို့အတွက်ရုရှားနိုင်ငံကိုတိုက်တွန်းကြောင်းဗုဒ္ဓဟူးမီနေ့ကပြောကြားလိုက်ပါတယ်ဒေါ်နယ်ထရမ့်က Florida ပြည်နယ်မှာရှိတဲ့သူပိုင်ခေါက်ကွင်းအပန်းဖြေစခန်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုမှတ်ချက်ပြုပြောကြားလိုက်တာဖြစ်ပါတယ်။ Clinton က2009ခုနှစ်ကနေ2013ခုနှစ်အထိသမ္မတ Obama ရဲ့ပထမသက်တမ်းကာလအတွင်း American ထိပ်တန်းတန်တမန်တဦးဖြစ်တာဝန်ထမ်းဆောင်နေစဉ်အတွင်းအသုံးပြုခဲ့တဲ့သူမရဲ့ကိုပိုင် email စာပါမှာသူမပုဂ္ဂလိကပိုင်းလို့သတ်မှတ်ပြီးဖျက်ပစ်လိုက်တဲ့ email တွေကိုရုရှားအစိုးရကယာပြီးသားဖြစ်နေလောက်ပြီလို့ဒေါ်နယ်ထရမ့်ကပြောခဲ့တာပါ။ထရမ့်ရဲ့ပြောကြားချက်တွေဟာပထမဆုံးအကြိမ်အနေနဲ့အဓိကပါတီတစ်ခုကသမ္မတလောင်းတဦးကသူ့ရဲ့နိုင်ငံရေးပြိုင်ဘက်တဦးကိုတရှိုလုပ်ဖို့အတွက်ပြပအင်အားကြီးနိုင်ငံတစ်ခုကိုတိုက်တွန်းလိုက်တာပဲဖြစ်တယ်လို့ကလင်တန်ရဲ့မဲဆွယ်စည်းရုံးရေးတာဝန်ရှိသူတွေကပြောပါတယ
်။ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကော်မီရှီလီမြို့မှာဖြစ်ပွားခဲ့တဲ့အတိခံဘုံခွဲတိုက်ခိုက်မှုအတွင်းမှာလူပေါင်း40ကျော်သေဆုံးပြီးတော့ဒါဇင်ပေါင်းများစွာထိခိုက်ဒဏ်ရာရရှိသွားခဲ့ပါတယ်။IS Islamic စစ်တပ်အဖွဲ့ကအဲ့ဒီတိုက်ခိုက်မှုကိုသူတို့စီစဉ်တာဖြစ်တယ်လို့ပြောပါတယ်။တူရကီနိုင်ငံနယ်စပ်အနီးမှာဖြစ်ပွားခဲ့တဲ့ပောက်ကွဲမှုတင်းမှာဒဏ်ရာရရှိခဲ့သူတွေထဲမှာ VOA ရဲ့ Khat Bada အစီအစဉ်ရဲ့သတင်းတောက်ဇာနာဦးမလေးပါဝင်ပါတယ်။ဘုံပောက်ကွဲမှုကသူနေထိုင်တဲ့ apartment အဆောက်အုံကနေမီတာ50လောက်အကွာအဝေးမှာဖြစ်ပွားခဲ့ပြီးသူ့ရဲ့ဇနီးနဲ့ကလေးနှစ်ယောက်လည်းဒဏ်ရာရရှိခဲ့တယ်လို့ VOA ကပြောခဲ့ပါတယ်။ ဘုံပောက်ကွဲမှုဖြစ်ပွားပြီးတဲ့နောက်အနီးပတ်ဝန်းကျင်မှာနေရတဲ့သူ့ရဲ့ဆွေမျိုးတွေကတချို့ဟာပျောက်ဆုံးနေပြီးတော့သူတို့ဟာပြိုကျပျက်စီးနေတဲ့အဆောက်အုံတွေရဲ့အောက်မှာရောက်နေတာဖြစ်နိုင်တယ်လို့လည်းသူကပြောပါတယ်။ဗြိတိန်နိုင်ငံမှာအခြေစိုက်တဲ့စီးရီးယားလူအခွင့်အရေးစောင့်ကြည့်လေ့လာနေတဲ့အဖွဲ့ဝင်ဖြစ်တဲ့ရာမီအဗ်ဒယ်ရမန်ကတော့ဒီထရက်ကားပေါ်မှာထောင်ပြီးတော့အသေးခံဘုံခွဲတိုက်ခတ်မှုကြောင့်ကွက်လီမျိုးရဲ့အနောက်ပိုင်းကခတ်လူမျိုးရဲ့ပီတုစစ်အဖွဲ့ယုံမျက်နှာစာကိုပြိုကျသွားစေခဲ့တယ်လို့အဗရက်မီဒီယာကိုပြောဆိုခဲ့ပါတယ်။လေတက်အခြေစိုက်စခန်းအပါဝင်မျိုးရဲ့တခြားဘက်တချမ်းကိုတော့စီးရီးယားအစိုးရတပ်တွေကထိန်းချုပ်ထားတာပါ။ IS အဖွဲ့ကအမတ်တရင်ထာနာရဲ့ website ဆာမျက်နှာပေါ်ကနေထုတ်ပြန်တဲ့ကြေညာချက်မှာတော့ခတ်လုံုံရေးတပ်ဖွဲ့တွေကိုပြစ်မှတ်ထားပြီးတော့တက်ခတ်ခဲ့တာဖြစ်တယ်လို့ပြောဆိုပါရခင်ဗျာ
ပြည်သက်နိုင်ငံအနောက်မြောက်ပိုင်းကခရီးရန်ဖျားကြောင်တစ်ခုမှာကက်သလစ်ဖုံးတော်ကြီးတစ်ပါးကိုတပ်ဖြတ်ခဲ့တယ်လို့ဆွဆွဲခံရတဲ့သူနှစ်ဦးဟာ IS အဖွဲ့ရဲ့အလံကိုကိုင်းဆောင်ထားပြီးအဖွဲ့ခေါင်းဆောင်ဘက်ဂရက်ဒီကိုတစ်ဆာခံတဲ့အကြောင်းတန်နိဋ္ဌာန်ပြုနေတဲ့ဗီဒီယိုဖိုင်ကို IS အစံဖွဲ့အဖွဲ့ကထုတ်ပြန်လိုက်ပါတယ်အဲ့ဒီဗီဒီယိုဖိုင်ကို IS အဖွဲ့နဲ့ဆက်ဆက်နေတဲ့သတင်းဌာနတစ်ခုကလွှင့်တင်ခဲ့တာဖြစ်ပါတယ်ဗီဒီယိုထဲမှာဒီနှစ်ဦးတည်းကတဦးဟာဘဂရတီကိုတစ္ဆာခံတဲ့ကြောင်းအာရဗ်ဘာသာစကားနဲ့ရွတ်ဆိုပြီးအစင်လာအတိုင်းတန်နိဋ္ဌာန်ပြုနေတဲ့ပုံရိပ်တွေပါရှိပါတယ်။ပြင်သစ်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေတစ်ခုပြီးတစ်ခုဖြစ်နေတဲ့အတွက်ကြောက်ရွံ့တုန်လှုပ်မှုတွေဖြစ်နေတာရော့ကျစေဖို့ကြိုးပမ်းတဲ့အနေနဲ့ပြင်သစ်သမ္မတဖရန်ဆွာအော်လန်ဟာဗုဒ္ဓဟူးနေ့အစောပိုင်းကဘာသာရေးခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။သမ္မတဖရန်ဆွာအော်လန်ဟာဘာသာခေါင်းဆောင်တွေရဲ့ဘာသာပေါင်းစုံသွေးစည်းညီညွတ်ရေးရအောင်ဖန်ကြိုးပမ်းတဲ့အနေနဲ့ပဲရစ်မျိုးကသူ့ရဲ့ရုံးကမှာဘာသာပေါင်းစုံကခေါင်းဆောင်နေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကခရီးရန်ဖျားကြောင်တစ်ခုမှာဝိပုစုတောင်းပွဲလုပ်နေခြင်းအတွင်းမှာအရင်ကလေးကအကြမ်းဖက်တိုက်ခိုက်မှုဆိုင်ရာဆွဲချက်တင်နဲ့ရင်ဆိုင်နေရတဲ့အသက်16နှစ်အရွယ်အစွန်းရောက်လူငယ်တဦးနဲ့ဘသူဘဲဝါမှန်းမသိရသူတဦးတို့ဟာအသက်86နှစ်အရွယ်ဖုန်းတော်ကြီးကိုလက်ဘင်းကိုလှီးပြီးတပ်ပစ်ခဲ့ပြီးတဲ့နောက်ပြင်သစ်ကကက်သလစ်ခရီးရန်အတိုင်းဝိုင်းမှာစိုးရိမ်ထိတ်လန့်နေကြဆဲဖြစ်နေပါတယ်။ Adele Camiche လို့နာမည်ရတဲ့အဲ့ဒီအကြမ်းဖက်ဆိုင်ရာတိုက်ခတ်အကြမ်းဖက်တိုက်ခိုက်မှုဆိုင်ရာဆွဲချက်တင်တဲ့ရင်ဆိုင်နေရတဲ့လူငယ်ဟာ2015ခုနှစ်မတ်လကတည်းကနှစ်ကြိမ်တိုင်ဖမ်းဆီးခံခဲ့ရပြီးအခုဖျားเจ้าကိုဝင်ရောက်တိုက်ခိုက်တဲ့အချိန်တွင်သူ့ရဲ့သွားလာလှုပ်ရှားမှုတွေကိုခြေအားခံနိုင်မှုညှက်စစ်အချက်ပြလက်ပတ်ကိုဝစ်ဆင်ထားသူဖြစ်ပါတယ်။ဖျားเจ้าကိုတိုက်ခိုက်မှုအတွင်းရဲတပ်ဖွဲ့ကသူတို့ကိုပစ်ခတ်ပြီးရဲတပ်ဖွဲ့ကိုပြန်လည်ပစ်ခတ်တဲ့အတွင်းမှာတိုက်ခိုက်သူနှစ်ဦးစလုံးသေဆုံးသွားခဲ့ပါတယ်။
UAE ဘဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618.5နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ယူအမေရိကန်တန်ကကြာတာပရီနေ့နန်းနှချင်းတည်င်းတွေကိုဆက်လက်ပြီးတော့ကြီးညာပေးနေပါတယ်။တိုင်းရင်းသားတော်လှန်ရေးလက်နက်ကိုင်များအဖွဲ့နဲ့တိုင်းရင်းသားနိုင်ငံရေးပါတီများအဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်တွေဟာညီလာခံဒုတိယနေ့အဖြစ်ကချင်ပြည်နယ်မိုင်ကြရန်မှာမနေ့ကဆက်လက်ပြီးတော့ကျင်းပပြုလုပ်ခဲ့ပါတယ်။အစိုးရကဖက်ဒရယ်ပြည်ထောင်စုတည်ထောင်ရေးကိုစကားကန်းကန်းပြောကြားလိုက်တာဟာတိုင်းရင်းသားလူမျိုးစုတွေအတွက်အားသာချက်တရဖြစ်ပြီးတော့27ရာစုပင်လုံးညီလာခံကိုတွားနိုင်မှုအတွက်ယက်တိချက်ချမှတ်နိုင်မှုအရေးကြီးတယ်လို့ဘုံသဘောတူညီချက်ရရှိအောင်အဲ့ဒီညီလာခံကြီးမှာဆွေးနွေးညှိနှိုင်းအားထုတ်ကြိုးပမ်းကြဖို့အတွက်ညီလာခံဒုတိယနေ့အဖွဲ့မိန်ကုန်းမှာတဘာပတိတာဝန်ယူခဲ့သူကရင်အမျိုးသားအစည်းအရုံး KNU အဖွဲ့ရဲ့ဒုတိယဥက္ကဋ္ဌနော်စီဖိုးရဆိုင်ကပြောဆိုသွားပါတယ်။27ရာစုပင်လုံးညီလာခံမှာတိုင်းရင်းသားပါတီတွေရဲ့အခမ်းအနားမှာအခုချိန်ထိ PPPP မပေါ်ပေါက်သေးတဲ့အကြောင်းကချင်ပြည်နယ်မျက်နှာစုံကြီးအစည်းအဝေးကိုတက်ရောက်နေတဲ့တိုင်းရင်းသားနိုင်ငံရေးပါတီရဲ့ကိုယ်စားလှယ်ချုပ်ကပြောပါတယ်။တိုင်းရင်းသားနိုင်ငံရေးပါတီတွေရှိပေမဲ့2015ရွေးကောက်ပွဲမှာအနိုင်ရတဲ့ပါတီကိုသာပါဝင်ခွင့်ပြုမယ်ဆိုတဲ့သဘောမျိုးဖြစ်နေတဲ့အတွက်တိုင်းရင်းသားနိုင်ငံရေးပါတီတွေ50လောက်ဟာညီလာခံပါဝင်ခွင့်မပြုတဲ့အနေအထားဖြစ်နေတယ်ဆိုပြီးတော့တိုင်းရင်းသားပါတီများဖက်ဒရေးရှင်းကိုယ်စားလှယ်ပူးစိုးဆောင်ကပြောကြားတဲ့တင်းနေမှာဖော်ပြပါရခင်ဗျာ
လွန်ခဲ့တဲ့35နှစ်ကအမေရိကန်သမ္မတဒေါ်နယ်ရီဂင်ကိုလောက်ချံမှုစ조사ခဲ့တဲ့ဂျွန်ဟစ်လေဆိုသူဟာဝါရှင်တန်မှာရှိတဲ့အစိုးရပိုင်စိတ်ရောဂါကုဆေးရုံတရုံကနေမကြခင်ဆင်းခွင့်ရတော့မှာပါအသက်62နှစ်အရွယ်ဂျွန်ဟစ်လေဟာသူကိုယ်တိုင်နဲ့အခြားသူတွေအတွက်အန္တရာယ်ပေးနိုင်တဲ့အခြေအနေမရှိတော့တဲ့အတွက်အစောဆုံးဩဂတ်စ်လ5ရက်လောက်မှာဗာဂျီးနီးယားပြည်နယ်ဝီလျံဘတ်စ်မြို့ကနေသူ့ရဲ့မိခင်နဲ့အတူပြန်လည်နေထိုင်ဖို့ခွင့်ပြုလိုက်တယ်လို့အမေရိကန်ခရိုင်တရားသူကြီးတဦးကပြောကြားခဲ့ပါတယ်
တောင်တုပ်ပင်လေရေပြင်နယ်နိမိတ်ပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာခုံတမာတိရုံးရဲ့ဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်ပိုင်းမှာတရုတ်နဲ့ဖိလစ်ပိုင်နိုင်ငံတို့ကြားဓာတ်ရိုက်ဆွေးနွေးပြောဆိုဖို့ဆန္ဒရှိကြတယ်ဆိုတာကြောင့်အားတက်မိတဲ့အကြောင်းအမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်ခင်ဗျာ
자다브리님네킨태탄역낭가가드린니고우산모웨네고예강노가표표게자라ဖြစ်ပါတယ် view ya အခုထုံးတွင်နေတဲ့ဒီအစီအစဉ်ကို burmese.vnews.com internet ဆာမျက်နှာမှာတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့ဆက်သွယ်မေးမြန်းချက်စူးစီးတင်ပြချက်တွေကိုကြားရပါမယ်လာမယ့် November 10ရက်နေ့မှာကျင်းပမယ့် American သမ္မတရွေးကောက်ပွဲအတွက် UTV Democrat Party ညီလာခံကိုဒီကနေ့တတိယနေ့အဖြစ်အခုအတန်းနှွင့်နေချိန်မှာပဲကျင်းပနေစေဖြစ်ပါတယ်ပါတီသမ္မတလောင်းဟီလာရီကလင်တန်အပေါ်ထောက်ခံမှုပြကြမဲ့ဒီကနေ့အစီအစဉ်ထူးခြားခြင်းနဲ့ပတ်သက်လို့ဖီလာဒဲဖီးယားမြို့မှာကိုယ်တိုင်တွားရောက်သတင်းယူနေတဲ့ VOA ဝိုင်းတော်သားကိုအောင်လွင်ဦးကိုဆက်သွယ်မေးမြန်းကြည့်မှာဖြစ်ပါတယ်။ကိုအောင်လွင်ဦးဒီနေ့ညီလာခံတတိယနေ့ကိုသမ္မတဥဘာမနဲ့အခြားထိတ်တန်းခေါင်းဆောင်တွေလည်းတက်ရောက်ပြီးမိကွန်းပြောကြမယ်ဆိုတော့ဘာတွေပြောမယ်လို့တည်ထားရလဲခင်ဗျ။ဒ
ီညမှာဒီသမ္မတဥဘာမဒုသမ္မတဂျိုးဘိုင်ဒန်ဒီကလင်တန်နဲ့တူသူတို့လာချေရွေးကန်ထားရတဲ့ဒီကင်ကင်းတို့ပါနေပြီးဒီကလင်တန်နိုင်ငံရေးတွေ့ကြုံနေတဲ့သူအမေရိကန်ပြည်အောင်စုကိုဒီဥဆောင်နိုင်စွမ်းရှိလို့ချင်းနဲ့ပြောကြဆွေးကြမှာဖြစ်ပါရဲ့အမောဝါမအနေနဲ့ကဒီသမလောင်းကလင်တန်ကဒီအမေရိကန်ကိုဥဆောင်ဖို့ဘယ်လောက်ထိစဉ်းစားဖြစ်နေပြီးနောက်ပြီးတော့ခက်ခဲကြီးမားတဲ့ဆုံးဖြတ်ချက်တွေကိုချမှတ်နိုင်စွမ်းရှိရသည်ဖြစ်တယ်ဆိုတာတွေကိုထည့်သွင်းပြောကြားမယ်အကြောင်းကိုဒီအင်ဂျီရောထုတ်ပြန်တဲ့သမမင်းကိုအောက်လို့ချင်းမှာတွေ့ရပါရဲ့နောက်ပြည်ရင်းကစင်ကောမှုတွေဒီကဘာတော်ကကျက်နာတွေကိုဒီရင်းဆိုင်ဖြစ်ရှင်းတဲ့နေရာမှာသမားအင်ဂျီရောမှာအတွေ့အကြုံရှိရဘူးလေသူတရားနောက်တိုက်ခတ်နေတဲ့ဘလောက်ပဲကြုံအောင်ကြောအရှုံးမပေးတဲ့တဲ့သူဖြစ်နေသူသိထားတဲ့ခင်ဗျာအကြောင်းကိုလည်းပြောချသွားမှာလည်းဖြစ်ပါရဲ့နောက်သမားဥပမာအနေနဲ့ကတော့ဒီလွန်ခဲ့တဲ့7နှစ်တုန်းကဒီဒီမိုကရက်တစ်ပါတီညီလာခံမှာဒီပထမဆုံးအချိန်သူကိုယ်မင်းပြောခဲ့တဲ့တုန်းကလိုပဲအမေရိကန်ကိုဒီစုစည်းညီမှုရှိအောင်လုပ်ဖို့ရူပါပီကန်ဒီမိုကရက်ဆိုပြီးတော့ဗဟိုရာကိုလည်းမနေဖို့ရို့အာယုံဆိုင်ပြောမယ်ဆိုပြီးတော့လည်းတာဝန်ရှိသူတွေကပြောတာရှိပါတယ်ခင်ဗျာနောက်ကဒီဟီလာရီကလင်တန်ကအမေရိကန်ရဲ့သမ္မတအခိုက်အတန့်နောက်ပြန်ဆက်ပြီးရီပူဘလစ်ကန်ပါတီကဒီသမ္မတလောင်းဒေါ်နယ်ထရန့်လိုပဲအပြောသက်သက်မဟုတ်ဘဲနဲ့လက်တွေ့ဦးဆောင်မှုပေးနေတဲ့အတွေ့အကြုံတွေကိုဖိုင်ဆိုင်မှုတိုးခင်းနေတဲ့ဒီအမေရိကန်ရုပ်သံ NDC ရဲ့ဒီမင်းမြန်လမ်းမှာလည်းအစောပိုင်းမှာသမ္မတပြောထားတာရှိရဆိုတော့ဒါတွေကိုပြန်ပြီးကြားလိုက်ဖို့ရှိနိုင်ပါတယ်ခင်ဗျာ
အဲ့တော့ဒီညီလာခံတတိယနေ့မှာလွှတ်တော်ဘိုင်းကခေါင်းဆောင်အနေနဲ့တက်ကြမှာဆိုတော့ဘယ်သူတွေပါကြမလဲခင်ဗျာ
ဒီမှာတော့ဒီသမ္မတဥပမာကြီးသူသူကြီးကြီးဖြစ်နေတာတော့သူသမ္မတဂျိုးပိုင်နဲ့ဇနီးဖြစ်တဲ့ဒီဂျေးပိုင်နဲ့လို့လဲဟိုတက်ကြပါလိမ့်မယ်သူတို့ကလည်းဒီသမ္မတလောင်းကလင်တန်ရဲ့ဆောက်ဆောင်ရည်ကိုပြောပါလိမ့်မယ်နောက်ပြီးတော့ဒီဗာဂျီးနီးယားပြည်နယ်ဆက်ဆော့မှာဒီကင်ပိန်းကလည်းပဲဒီသူသမ္မတလောင်းဖြစ်နေပါတီရဲ့ဆိုဖီချာကိုပြောင်းလက်ခံယူရင်းနဲ့ဒီနိုင်ငံစကားပြောမှာပါနောက်အခုသတော်ကဒီကိုညံဝင်းအောင်မေးလို့တော့သတော်ဘိုင်းကသူရရောဒီအစောပိုင်းမှာပြောပါတဲ့အခြေအနေမှာဆိုလို့ရှိရင်ဒီဒီပထမဆုံးအချိန်ဖြစ်တဲ့ကိုလွတ်တော်ကိုယ်စားလှယ်ချင်းတောင်းဝန်ယူခွင့်ရခဲ့ကြတယ်ဒီအာရှနဲ့ပစိဖိတ်နယ်ပေါ်အမေရိကန်တွေလည်းပါကြပါတယ်နောက်တစ်ခါဒီဟီလာရီကလင်တန်ကဒီဆက်လက်တော့အမှတ်ချင်းတောင်းဝန်ယူခဲ့ဘူးရဲ့နယူးယောက်ကနယူးယောက်ဝင်ပေတာပလစီယိုပါတယ်နောက်ပြီးတော့ဒီနယူးယောက်ကဒီစီဝိုင်းလွန်မရှင်ရီပူဘလစ်ကန်ပါတီကအမှန်တော့တော့လည်းခွင့်နဲ့မတူဘဲနဲ့သူတို့ထူးခြားတဲ့ကလင်တန်ရဲ့ရည်ချင်းကိုသူကလည်းပြောသွားပါတယ်နောက်တစ်ခုကတော့ဒီဖစ်ကပြောရမယ်ဒီစစ်တော်ဘက်ကကြည့်ရတော့ကိုရောဒီပါတီရဲ့ဆက်လက်တော်လူနေစုခေါင်းဆောင်အေရစ်ပါမယ်နောက်ပြီးတော့မေလန်စီစီနဲ့အုပ်ချုပ်ရေးမှူးမာတင်အိုမိုင်လီပါတီသင်္ချာရေးပုဂ္ဂိုလ်တွေပြောမှာပါဒါပေမဲ့အခုဒီမတိုင်ခင်မှာပေါ့ဒီအခုမကြသေးနေရပဲဒီစောပိုင်းမှာပြောထားတဲ့ပုဂ္ဂိုလ်တွေမှာသူကြီးကြီးဖြစ်နေရတော့ဒီလူခွေလို့ရှားသူလည်းဖြစ်တဲ့ဒီဒီမိုကရက်တစ်ပါတီရဲ့ဆန္ဒလောင်းတူလည်းဖြစ်ခဲ့ပြီးတော့ဒီလူနေနိုင်ငံရေးခေါင်းဆောင်ဒီချက်စီချက်စင်အားလည်းပဲဒီညီလာခံတတိယနေ့မှာသူကြီးကြီးမင်းမနဲ့မှာအခုလိုပြောလာပါတယ်
This land is our land. When we all come together, red and yellow, brown, black and white, we're precious at God's sight. It's healing time. It's hope time. It's Hillary time.
ဒီနေ့ကျွန်တော်မြင်ရတဲ့ဒီရတဲ့ရှိမှမှာတော့အမီအဝါအညုံမဲ့အချီအကြေးရအောင်ဆိုသူကပေါင်းစည်းနေတိုင်းရတယ်။ဒီချင်းကဒဏ်ရာရီကိုပူစားမဲ့အချိန်ညှော်လင့်ချက်တွေရှင်သန်လာတဲ့အချိန်ကြီးလာရတဲ့အချိန်တန်နေပါပြီဆိုပြီးသူကပြောတာလည်းဖြစ်ပါရဲ့ခင်ဗျာ
ဟုတ်ကဲ့ကိုအောင်လွင်ဦးကအရင်တပတ်တုန်းကလည်းဒီ Republican Party ညီလာခံကိုတွားခဲ့တယ်အဆိုတော့အဲ့ဒီညီလာခံနဲ့အခုလှုပ်နေတဲ့ညီလာခံနှစ်ခုကြားမှာပေါ့လေဘလို့အကွာခြားမှုတွေတွေ့ရလဲခင်ဗျာ
ဒီကတစ်ဖက်ကဒီ OIP နဲ့ဒီတင်ဆက်မှာလောက်သွားတဲ့ ူပဲပြည်ပြည်ညီလာခံမှာတော့ဒီစကားပြောတဲ့လူ52ယောက်မှာအမျိုးသား46ယောက်အမျိုးသမီး25ယောက်ရာထိုင်နှုန်းအဖြစ်ဆိုတော့အမျိုးသမီးက35ရာထိုင်နှုန်းနဲ့နောက်လူယူမဟုတ်တဲ့လူက20ရာထိုင်ရှိပါတယ်အခုပြည်ကျဲစီယာမှာကျင်းပနေတဲ့ဒီမိုကရက်တစ်ပါတီညီလာခံမှာတော့စုစုပေါင်းစကားပြောတဲ့သူကနှစ်ဆနီးပါးလောက်များပြီးတော့133ယောက်ရှိပါတယ်ဒီထဲမှာအမျိုးသား56ယောက်အမျိုးသမီးက59ယောက်ရာထိုင်နှုန်းအဖြစ်ကတော့အမျိုးသမီး43ယောက်ထိုင်နှုန်းသူကြီးမောတယ်လို့40နေရင်တော့ပါပါတယ်ဒါတော့အချက်လက်အားဖြင့်ကိုသိရတာကွာခြားတဲ့အချက်လို့ဆိုရမှာပါ
အဲ့တော့မနက်ပြန်ညီလာခံနောက်ဆုံးနေ့မှာရောထူးထူးခြားခြားဘယ်လိုအစီအစဉ်တွေရှိမှသိရလဲခင
်ဗျဟုတ်ကဲ့ဒီညီလာခံနောက်ဆုံးနေ့မှာတော့ဒီဒီမိုကရက်တစ်ပါတီအတွက်တာမကပဲနဲ့ဒီအမေရိကန်ရဲ့ပထမဆုံးအမျိုးသမီးပြည်နယ်လောင်းဖြစ်ဒီလိုက်ကလင်တန်ကတရားဝင်လက်ခံယူနေတဲ့ငုံပြောမဲ့စီစဉ်တာထူးပါလိမ့်မယ်နောက်ပြီးတော့သူ့ရဲ့တနည်းချက်တဲ့ခြေစီးကလည်းညီလာခံမှာစကားပြောဖို့စီစဉ်ထားပြီးတော့သူ့အနေနဲ့ကတော့ဒီဒီကားစုဘဝနဲ့နေရင်ဖြစ်တဲ့ကလင်တန်ဦးဆောင်နိုင်ကျွမ်းတွေကိုဆက်ဆက်ပြောလိမ့်မယ်လို့လည်းညွှန်လဲရပါတယ်။နောက်ပြီးတော့ဒီညီလာခံနောက်ဆုံးနေ့ကတော့ဆောင်းကသူကဲသားလို့ခေါင်းစဉ်ပေးထားတဲ့အတိုင်းဒီညီညွတ်မှုကပုံမခိုင်မတောင်းရင်းနဲ့အမေရိကန်ဖြစ်လာမယ်ဒီလိုဖြစ်အောင်လည်းကလင်တန်ဦးဆောင်နိုင်မယ်ဆိုတာကိုအထူးကပြောလိမ့်မယ်လို့ညွှန်လဲရပါတယ်ခင်ဗျာ
။ကိုအောင်လင်းကြီးကျေးဇူးပါခင်ဗျာ။ပြည်ရဲ့ဂျာတာပတိနေမနက်ခင်းအစီအစဉ်လေးကိုသောရရှင်နေနားဆင်နေရတာပါခင်ဗျာ။မန်ကြံရန်ညီလာခံကိုပြပရောက်တိုင်းသားတွေကတိုက်တွန်းတဲ့သတင်းမတိုင်ခင်အခုတော့လာအိုနိုင်ငံ VN ကျန်းမြို့မှာပြုလုပ်တဲ့49ကြိမ်မြောက်အာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံကြီးဝန်ကြီးဒေါအောင်ဆန်းစုကြည်ကသူ့ရဲ့အတွေ့အကြုံပေါ်ကျေနပ်အားရမှုရှိတဲ့အကြောင်းပြောဆိုလိုက်ပါတယ်။ဒီကနေ့အစည်းအဝေးကဒီအစည်းအဝေးကနေအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရည်တည်ချက်နဲ့အဖွဲ့ဝင်နိုင်ငံတွေရဲ့သဘောထားတွေကိုလည်းလေ့လာနိုင်ခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံကိုပြန်လည်မထွက်ခွာခင် VN ကျန်းမြို့မှာပြုလုပ်တဲ့မြန်မာသတင်းတောက်တွေနဲ့တွေ့ဆုံဆွေးနွေးပွဲအတွင်းဒေါအောင်ဆန်းစုကြည်ရဲ့ပြောကြားချက်တွေနဲ့ပတ်သက်လို့မန္နရာချန်းကတင်ပြပါမယ်
။ဟုတ်ပါတယ်။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကသူ့ရဲ့မြန်မာနိုင်ငံသားရေးဝန်ကြီးအဖြစ်ပထမဦးဆုံးအကြိမ်တက်ရောက်ခဲ့တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများစီဝေးကနေရရှိခဲ့တဲ့အတွေ့အကြုံတွေကိုကျေနပ်မှုရှိပြီးတော့တော်တော်များများလေ့လာသင်ယူနိုင်ခဲ့တယ်လို့ပြောဆိုလိုက်ပါတယ်။
ကျေနပ်ပါတယ်ဟုတ်တာပထမအဆုံးစီဝေးဆိုတာကိုကတင်ယူရမှာပေါ့တကယ်ဆိုလို့ရှိလို့ရှိရင်အညီတို့အဖွဲ့ကအများကြီးအတူကိုတင်ပြရတယ်ဒီသွားမယ်ဒါလို့ရမယ်ဒီလိုလို့ရမယ်ဆိုတော့နိုင်ငံသားရေးယုံကတို့ဖွဲ့ကြွန့်ချင်နေပြန်တရားကြွန့်ချင်တာမှမဟုတ်ဘူးကိုမကြွန့်ချင်တဲ့အချိန်မှာတင်ယူဖို့ပဲရှိတာပေါ့
အာဆီယံနိုင်ငံသားဝန်ကြီးများစီဝေးကိုတင်ယူဖို့ရောက်နေတဲ့မြန်မာစာနယ်ဇင်းသတင်းတောက်တွေနဲ့အင်္ဂါနေ့ညကမြန်မာတမ္မတ်ကြီးနေမှာတွေ့ဆုံစဉ်ဒေါအောင်ဆန်းစုကြည်ကအဲ့ဒီလိုပြောကြားခဲ့တာပါ။ဒါပြင်အာဆီယံရည်တည်ချက်နဲ့အဖွဲ့ဝင်နိုင်ငံတွေရဲ့သဘောထားတွေကိုလည်းချက်ချက်ပြတ်ပြတ်လေ့လာခွင့်ရခဲ့ပြီးတော့နိုင်ငံချင်းချင်းခြားဒဏ်ထုညီမျှမှုရှိတဲ့မိတ်ဆွေတွေဖြစ်ဖို့ဒေါအောင်ဆန်းစုကြည်ကအလေးထားပြောကြားခဲ့တယ်လို့ဆိုပါတယ်
။သိဝင်စားဆုံးကတော့အာဆီယံရဲ့ရည်တည်ချက်ပေါ့နော်။အာဆီယံကနေပြီးတော့သူတို့အဖွဲ့အစည်းတစ်ခုအနေနဲ့ဘယ်လိုရပ်တည်လဲဘလောက်တိုင်းတာတစ်ခုထိတတန်နဲ့ထွက်တယ်လဲဒါဆိုတာအခုမှအဒီရဆက်ပြီးလေ့လာရတာပေါ့ဒါပြတော့လဲအာဆီယံအတွင်းမှာဆိုလို့ရှိရင်ဘယ်နိုင်ငံကဘယ်လိုပုံစံနဲ့ရပ်တည်လဲဆိုတာလည်းစိတ်ဝင်စားစရာကောင်းပါတယ်ဒီလိုစီးပွားရေးမှာကိုယ်နိုင်ငံကိုကိုယ်စားပြီးပြီးသွားတဲ့အခါကျရင်အားလုံးကိုညီညီပြန်ပြန်ဓာတ်ညီတူမိတ်ဆွေလိုပဲဆက်ဆံရတယ်ဒီကိစ္စလဲဒါအန်တီပြောခဲ့ပါတယ်ဒါ friends and equals ဆိုတာမိတ်ဆွေလည်းဖြစ်ရမယ်ဓာတ်ညီမှမှုလည်းရှိရမယ်ဒါမှအတူတူပူပေါင်းပြီးတော့ဆောင်ရွက်နိုင်မှာငါကတော့ဘိုးလုံးမယ်ဟေးဆိုပြီးတော့တက်လာတဲ့လူတွေကတော့အဆင်ပြေမှာတော့မထင်ပါဘူ
းဒေတာရင်းမှာညင်းပွားစရာဖြစ်နေတဲ့တောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့လည်းသက်ဆိုင်ရာနိုင်ငံတွေအနေနဲ့ထိမ့်သိမ့်သိမ့်သိမ့်လှုပ်ဆောင်ပြီးတော့အင်အားသုံးချိန်ချောက်တာတွေကိုရှောင်ကျင်ဖို့တရုတ်နိုင်ငံပါဝင်အာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့အတူဆက်ပြီးတော့လက်တွဲလှုပ်ဆောင်သွားမယ်ဆိုတဲ့မြန်မာနိုင်ငံရဲ့ရည်တည်ချက်သဘောထားကိုလည်းဒီစည်းဝေးမှာဒေါအောင်ဆန်းစုကြည်ကပြောကြားသွားခဲ့ပါတယ်ဗီယန်ကျန်းမြို့မှာ၄ရက်ကြာကျင်းပတဲ့49ကြိမ်မြောက်အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေး ARF အာဆီယံဒေတာရင်းညီလာခံအရှေ့အာရှထိပ်သီးညီလာခံမဲခေါင်မြစ်အောက်ပိုင်းနိုင်ငံများညီလာခံတွေအတွင်းဩစတြေးလျနိုင်ငံသားရေးဝန်ကြီးဂျူလီဗစ်ရှော့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီရုရှားနိုင်ငံသားရေးဝန်ကြီးဆာဂေလက်ဖရော်ရိုနဲ့တီးခြားစီတွေ့ဆုံခဲ့ကြပြီးတော့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနဲ့အစည်းအဝေးပေးပန်းမှာတွေ့ဆုံစဉ်တရုတ်နိုင်ငံကိုချစ်ချစ်ခီးစဉ်ဖြစ်လာရောက်ဖို့ဒေါအောင်ဆန်းစုကြည်ကိုဖိတ်ကြားခဲ့တယ်လို့တောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့လည်းမြန်မာနိုင်ငံရဲ့ရည်တည်ချက်ကိုဆွေးနွေးခဲ့ကြပါတယ်။ဒါ့အပြင်ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့နဲ့တွေ့ဆုံချိန်မှာလည်းလက်ရှိနှစ်နိုင်ငံကြားဆက်ဆံရေးနဲ့လက်တွေ့မှာပူးပေါင်းဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုဆွေးနွေးခဲ့ကြတာပါ။ တချိန်တည်းမှာပဲစက်တင်ဘာလမှာကျင်းပမယ့်ဩစတြေးလျအာဆီယံခေါင်းဆောင်များထိပ်သီးညီလာခံမတိုင်ခင်အကြိုပြုလုပ်တဲ့အာဆီယံဩစတြေးလျဝန်ကြီးများအစည်းအဝေးမှာမြန်မာနိုင်ငံအနေနဲ့အလှည့်ကြပူးတွဲသဘာပတိအဖြစ်တာဝန်ယူရတာဖြစ်တာကြောင့်မြန်မာနိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်နဲ့အတူပူးတွဲသဘာပတိလုပ်ခဲ့တဲ့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဂျူလီဘစ်ရှော့ကအစည်းအဝေးမိန့်ခွန်းမှာနိုင်ငံတော်အတိုင်းမြန်မာပုဂ္ဂိုလ်နဲ့နိုင်ငံသားရေးဝန်ကြီးတာဝန်တွေကိုထမ်းဆောင်ခွင့်ရတဲ့အတွက်ချီးကျူးလိုကြောင်းနဲ့နိုင်ငံရေးအသွင်ကူးပြောင်းမှုတွေချော့ချော့မွေ့မွေ့ဖြစ်ခဲ့တာကိုကြိုဆိုကြောင်းအပြင်ဒေါက်ဆန်းစုကြည်အပါအဝင်မြန်မာတာဝန်ရှိသူတွေနဲ့လက်တွဲအလုပ်လုပ်ဖို့မျှော်လင့်ကြောင်းတွေကိုပြောကြားသွားခဲ့ပါတယ်ဒါပြင်မဲကောင်မြေအောက်ပိုင်းနိုင်ငံများညီလာခံပြီးတရုတ်နိုင်ငံသားဝန်ကြီးဝမ်ယီနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကလည်းအစည်းအဝေးတွေတစ်ခုပြီးတစ်ခုတက်ရောက်နေရတဲ့အချိန်မှာမြန်မာနိုင်ငံသားဝန်ကြီးနဲ့ရုတ်တရက်တွေ့ဆုံဖို့အခွင့်မသာခဲ့ပေမဲ့မဲကောင်မြေအောက်ပိုင်းနိုင်ငံများညီလာခံကိုပထမဦးဆုံးအချိန်တက်ရောက်လာတဲ့ဒေါက်အောင်ဆန်းစုကြည်ကိုကြိုဆိုခွင့်ရခဲ့တဲ့အကြောင်းဒေါက်အောင်ဆန်းစုကြည်အတွက်ပထမဦးဆုံးဖြစ်ပြီးသူ့အတွက်နောက်ဆုံးဖြစ်မဲ့ဒီညီလာခံကိုတက်ရောက်လာတဲ့အချိန်မှာအချိန်အတော်ကြာကလေးကရင်းနှီးလာတဲ့ဒေါအောင်ဆန်းစုကြည်ရဲ့အမခန်းစွမ်းဆောင်ရေကိုစောင့်ကြည့်လာတဲ့သူတဦးအနေနဲ့ဝမ်းမြောက်ကြောင်းနဲ့အာဆီယံနဲ့သာမကတခြားပုံစံတွေနဲ့ပါအတူတကွလက်တွဲပြီးတော့တိုးတက်မှုတွေလုပ်နိုင်မဲ့အတွက်ကျေနပ်မှုတွေရှိကြောင်းကိုပြောကြားသွားခဲ့ပါတယ်မြန်မာနိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေး၄ရက်ကြာခီးစဉ်ကိုအဆုံးသတ်ပြီးတော့ဇူလိုင်လ28ရက်အင်္ဂါနေ့ကရန်ကုန်ကိုပြန်ရောက်လာခဲ့ပြီဖြစ်ပါတယ်ရှင်
မနက်တချမ်းရဲ့တင်ပြချက်ဖြစ်ပါတယ်အခုတော့မိုင်းချမ်းရညီလာခံနဲ့ပတ်သက်လို့ကြည့်အောင်ပါ21ရာစုပင်လုံညီလာခံမတိုင်ခင်အစိုးရတပ်တွေအနေနဲ့ဒတိုင်းပြည်လုံးအပြစ်ခတ်ရစဲရေးကြီးညာပေးဖို့မိုင်းချမ်းရညီလာခံကနေတောင်းဆိုတင်ကြောင်းနိုင်ငံတကာရောက်တိုင်းရင်းသားအဖွဲ့အစည်းတချို့ကတောင်းဆိုလိုက်ပါတယ်ဒီလိုနှစ်ဖက်အပြစ်ရက်ထားမှသာယုံကြည်မှုရှိရှိနဲ့ဖက်ဒရယ်ပြည်ထောင်စုကိုဦးတည်တဲ့ဆွေးနွေးပွဲတွေဆက်လုပ်နိုင်မှာဖြစ်တယ်လို့လည်းဆိုပါတယ်ဒီအကြောင်းကိုနားဆင်အောင်ပါဦးသိန်းစိန်အစိုးရလက်ထက်မှာချုပ်ဆိုခဲ့တဲ့ NCA အပြည့်ရဲ့စာချုပ်ဟာအဖွဲ့ရှိဖွဲ့တွေသာချုပ်ဆိုနိုင်တဲ့စာချုပ်ဖြစ်တာကြောင့်ပြည်ပြည်စုံပြီးတတိုင်းပြည်လုံးကိုလွှမ်းခြုံတဲ့စာချုပ်မဟုတ်ဘူးလို့ IKO လို့ခေါ်တဲ့နိုင်ငံတကာကရင်အဖွဲ့အစည်းကဒီရက်ပိုင်းတွင်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။တိုင်းသားနေပြည်တော်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်မှသာအောင်မြင်တဲ့ဆွေးနွေးပွဲတွေဆက်ဖြစ်လာလိမ့်မယ်လို့ IKO အဖွဲ့ကယုံကြည်ကြောင်း IKO ရဲ့အမေရိကန်ပြည်ထောင်စုဆိုင်ရာပြောခွင့်ရသူနော်မိုင်ရာဒါကဘောကပြောပါလေ
ကျွန်တော် IKO ရဲ့အမြင်ကတော့21ရာစုပြည်လုံးညီလာခံမတိုက်ခင်အခုရှိနေသေးတဲ့အပြစ်အခကတော့ဟိုစရဆက်တဲ့အဲ့ဒီအတွက်ကြောင့်အခုမဲချာရမှာထိုင်နေတဲ့တိုင်းရင်းသားလူကြီးတွေကလည်းတိုင်းရင်းသားကောင်းဆောင်တွေကလည်းသူတို့တောင်းပစ်တယ်အဲ့ဒီအပြစ်အခမရဆဲဘူးဆိုရင်နောက်တစ်ဆက်သွားဖို့လည်းဟိုစသိမ့်မလွယ်ဘူးအဲ့ဒီ21ရာစုပြည်လုံးညီလာခံကောက်ကုန်မှုဖြစ်လာနိုင်ဖို့ကတော့အပြစ်ခရပ်သေးဖို့တော့
ဒီအချက်ကိုအမေရိကန်ပြည်ထောင်စုအိုရီဂန်ပြည်နယ်မှာနေထိုင်တဲ့ချင်းတိုင်းသားခေါင်းဆောင်တူဖြစ်သူဦးထန်နန်လျန်းထန်ကသဘောတူပါတယ
်ကျွန်တော်တို့ဒီအပြစ်ရက်မှပဲကျွန်တော်တို့ငင်းချင်ရေးဆွေးနွေးပွဲကိုစလို့ရမှာဖြစ်ပါတယ်ကျွန်တော်တို့တိုင်းသားတွေကထိုးစစ်ဆင်တိုက်ခိုက်တာမဟုတ်တော့တပ်မတော်ဘက်ကနိုင်ငံတော်ဘက်ကရက်လို့ရှင်တော့တိုင်းသားတွေဘက်ကလည်းဟိုအလိုလျောက်ဟိုပြစ်စရာအကြောင်းလည်းမရှိဘူးဆိုတော့ပြတ်သွားမယ်လို့ကျွန်တော်တို့မြင်တယ်
တိုင်းသားတွေဟာအခုချိန်ထိစစ်မှန်တဲ့ငြင်းငြင်းရေးမရသေးပဲတချို့ဒေသတွေမှာစစ်ပွဲတွေကိုသာရင်ဆိုင်နေရဆဲဖြစ်တာကြောင့်ကချင်ပြည်နယ်မှာအခုလုပ်နေတဲ့လက်နက်ကန်တိုင်းသားမိုင်းချမ်းရညီလာခံကနေဘုံသဘောတူညီရက်တရက်ထွက်ပေါ်လာလိမ့်မယ်လို့မျှော်လင့်မိကြောင်းနော်မိုင်းရာဒါကဘောကပြောပါတယ
်စိုက်ပွဲတွေကလည်းဖြစ်နေလို့ပဲအဟိုသာပေါ့ပြည်သူလူထုတွေအသက်ခံရတာလည်းဖြစ်နေလို့ပဲဆိုလို့ရှိရအခုအပြစ်ခရရခဲရကပင်ပါလေငင်းချရကပင်ပါလေကျမတို့တိုင်းရင်းသားအတွက်ဘာမှဘာငင်းချရမှမရှိဘူးအဲ့ဒီအရင်တော့ကဟို MC ထိုးတဲ့ချစ်ဖွဲ့နဲ့မထိုးတဲ့ UNFCA ခြံခဲ့တဲ့အဖွဲ့တွေအကြမ်းမှာပေါ့နော်အဲချစ်ဖွဲ့တောင်းထားတဲ့အရာနဲ့ကျမတို့ခြံခဲ့တဲ့ UNFCA တွေနဲ့တောင်းထားတဲ့အရာနဲ့မတူဘူးဆိုရင်အစိုးရကလည်းတမျိုးပြန်ပြောဦးမယ်အဲ့ဒီအတွက်ကြောင့်27ရာစုအစီလုံးစာချုပ်အစီဝေသွားတဲ့အချိန်သူတို့ဓာရီတင်ရမလဲဓာရီပြောကြမလဲအဲ့ဒီကိစ္စကိုတူတူတိုင်ပြီးပြီးမှတစံထက်ထွက်အောင်သူတို့အဲ့လိုမျိုးတွေးထားလဲအရာကောင်းတယ
်ဒါပေမဲ့တိုင်းသားတွေဘက်ကတော့27ရာစုပင်လုံးဆိုတဲ့အသေးပဲဖွင့်ဆိုချက်ကိုအခုချိန်ထိမသိရသေးဘူးလို့ဦးထန်ထန်လျှမ်းထန်ကထောက်ပြပါတယ
်27ရာစုပင်လုံးဆိုတာကကျွန်တော်တို့ဟိုလွတ်တော်မှာတော့လကောင်းဒီကျွန်တော်တို့တိုင်းတိုင်းညီလာခံတော့မှာတော့လောကောင်းနိုင်ငံတော်အတိုင်းအတာနဲ့တော့လောကောင်း27ရာစုပင်လုံးဆိုတာဘာကိုရည်ရွယ်လဲဆိုတော့ phun su che ka ma shi de ro chano ro di tai yin da ri ga 27 ya su pin long ma tai yin da ye tabor tha a yu sa de o tin pya bu su si da bae phit pi do a ri swe le pwe ja ma chano ro nld a so ya ne 27 ya su pin long ye tabor tha be lo shi ba de so tu a cha pya de paw ma chano ro a swe nwe ya ma
ma nya ya ni la gan dutiya ni ma ni dong ga ro lu myo ko a che khan bi a myo da pi ne ri ne phwe si da de Federal ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းအတွက်အခြေခံရမယ့်မူတွေကိုဆွေးနွေးသဘောတူညီခဲ့ကြပါတယ်ခင်ဗျာ VOA ရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတခါနားဆင်ရမှာကရခိုင်ပြည်နယ်မောင်နှုံမြို့နယ်နေဆက်လုံုံရီတပ်ဖွဲ့စခန်းကနေစိတ်ကြွဆေးပြားတိမ့်နဲ့ချီဖမ်းမိခဲ့ပါတယ်စီကြွားစီပြားတွေလက်ဝဲတွေ့တဲ့နေကြားသောရဲတပ်ဖွဲ့ဝင်ခုနှစ်ဦးကိုစစ်ဆေးနေတယ်လို့မူရည်ရဲတပ်ဖွဲ့ကပြောပါတယ်။မူရည်စီဝါတွေနဲ့နေကြားသောရဲတပ်ဖွဲ့တွေကြားဘယ်လိုဆက်ဆက်မှုတွေရှိနေလဲဆိုတာကိုမတ်တင်ကြီးထိုက်ကဆက်သွယ်စုံစမ်းထားပါတယ်
။ရခိုင်ပြည်နယ်မောင်တော်မြို့နယ်ကြောက်ပန်းတူနေဆက်လုံကြုံရဲရဲတပ်ဖွဲ့စခန်းတစ်ခုကနေစိတ်ကြွားစီပြား3သိန်းနီးပါးကိုအင်္ဂါနေ့ညကတွေ့ရှိတာဖြစ်ပါတယ်။မြန်မာချက်ငွေ 3,600 နီးပါးတန်ဖိုးရှိတဲ့ methamphetamine စိတ်ကြွဆေးပြားတွေနဲ့အတူတွေ့ရတဲ့ရဲတပ်ဖွဲ့ဝင်5ဦးကိုလည်းစစ်ဆေးမေးမြန်းနေပါတယ်။မြန်မာနိုင်ငံမူရဲ့ရဲတပ်ဖွဲ့ရဲ့ဒုတိယရဲမှူးကြီးစိုးလင်းအေးကတော့စိတ်ကြွဆေးပြားဖမ်းဆီးရမိမှုနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ရခိုင်ပြည်နယ်မှာကျွန်တော်တို့ဦးဝါဝင်းစုဝါဟုတ်ပါမိရဲ့ဆိုလည်းမှန်နေ။အမမန်ကဖြစ်စဉ်ကသူတို့တွေကအထုတ်တူပေါ့နော်ဖြစ်စဉ်ကတော့အထုတ်တူကိုတွေ့တွေ့ရဲ့နော်အဲ့ဒါကိုသူတို့ကဖုန်းပါပေါ့နော်တယ်လီဖုန်းလိုင်းသွားပေးနေလမ်းမှာဖုန်းသူတို့ကတွေ့တယ်တွေ့တော့သူတို့ကယူတာပဲယူလာတော့မွေးစပေါ်မှန်ပြီတယ်အဲ့ကင်းနေကင်းဖေးကရေးရတွေ့သွားတာပေါ့နော်ရေးတဲ့ဖေးကရေးတဲ့ဖေးကဒီရတွေ့သွားတာပါအဲ့ဒါကိုသူတို့ကအဲ့ဒါကိုသူတို့ကယူထားလိုက်တယ်ဒီကသတင်းပေါ့ပြီးကျွန်တော်တော်ပြီးတော့ပြန်စစ်တဲ့ခါမှာသူတို့ရှိရနေရပါတယ်
မောင်တော်မြို့နယ် -20 ဝေးတဲ့ကြောက်ပန်းတူနေဆက်လုံချုံရဲရဲစခန်းကတာဝန်ကျရဲတပ်သားတွေကစိတ်ကြဆေးပြားတွေတွေ့ရှိတာကိုအထက်ကိုမတင်ပြဘဲစခန်းမှာထားရှိထားတာဖြစ်တယ်လို့လည်းဒုတိယရဲမှူးကြီးစိုးလင်းအေးကပြောပါတယ်။ဒီရဲတပ်ဖွဲ့ဝင်5ဦးကိုတော့ဖမ်းဆီးထားတာမဟုတ်ဘဲစစ်ဆေးမေးမြန်းဖို့နေကြားသောတပ်ဖွဲ့မှကခေါ်ယူထားတာလို့မူရဲရဲတပ်ဖွဲ့ရဲ့ဒုတိယရဲမှူးကြီးစိုးလင်းအေးကအခုလိုပြောပါတယ
်။အဲဒီလိုစေတော့ကျွန်တော်တို့ကသူတို့စစ်ဆေးဖို့နော်ရင်းကြီးဖို့ကျွန်တော်တို့လက်ရှိပန်းထားပါတယ်။ဒါလည်းကျွန်တော်တို့ပေါ့နော်လက်ရှိကျွန်တော်စစ်ဆေးနေမှမို့ခေါ်ထားပါတယ်။ဖမ်းနိုင်မှုပေါ့သစ်မေးဖို့အတွက်ကျွန်တော်တို့သစ်ဆိုင်ရာအခုကင်းစကန်းနေရဖြစ်တယ်ပေါ့နော်။ကင်းစကန်းသူတို့ရဲ့သစ်ဆိုင်ရာတစ်ဖက်သစ်ဆိုင်ရာရာရှိသစ်ဆိုင်ရာတစ်ဖက်ကင်းသစ်ဆိုင်ရာသူတို့ရှိရဲ့ဟိုပေါ့နော်တမှုတွေပဲပေါ့နော်တမှုသူတို့သစ်ဆိုင်ရာတမှုတွေရနေပေါ့သူသွားစစ်ပြီးတော့သူတို့ခဏဆင်းသင်းထားတာဖြစ်ပါတယ်။သူတို့သစ်ဆိုင်တက်ကဆင်းသင်းထားတာဖြစ်ပါတယ်။
ရခိုင်ပြည်နယ်တွင်းမှာမူရစ်စေဝါစိတ်ကြွဆေးပြားဖမ်းဆီးရမိမှုကပမာဏအများအပြားမဟုတ်ပေမဲ့လည်းမကြာခဏဆိုသလိုဖမ်းဆီးရမိနေတာဖြစ်တယ်လို့လည်းရခိုင်ပြည်နယ်ရဲမှူးကြီးထင်ကျော်ကအခုလိုပြောပါတယ
်ဖမ်းဆီးရမိတဲ့ဥစ္စာကတော့ဟိုအနေအများပေါ်မူတည်ပြီးတော့မကြာတော့ဖမ်းပြီးပါတယ်ညများသသာဖမ်းပြီးရတော့ဟိုဟာမရှိဘူးပြန်လည်းပါပါပေါ့ဆယ်ကဏ္ဍရာကဏ္ဍအဲ့လိုမျိုးတွေတော့ဖမ်းပြီးတာတော့ရှိပါတယ်ကျွန်တော်တို့ဒီမှာဖမ်းဆီးရမိတာတော့ဟိုသုံးဆွဲတဲ့သူတွေလည်းမိတယ်။တောင်းဝယ်ပေါက်ကားတဲ့အပေါ်မျိုးနဲ့တဲဆောင်တာတွေလည်းမိတယ်ခင်ဗျ
။အခုရခိုင်ပြည်နယ်နေကြားဆောင်ရဲတပ်ဖွဲ့ရဲ့မောင်တော်မြို့နယ်စခန်းကနေတင်းစီရမိတဲ့ methamphetamine စိတ်ကြွဆေးပြားတွေနဲ့ပတ်သက်လို့တော့ပြည်နယ်ရဲတပ်ဖွဲ့ကကင်တွယ်ဆောင်ရွက်နေတာမဟုတ်ဘဲနေကြားဆောင်ရဲတပ်ဖွဲ့ကသာဆောင်ရွက်နေတာဖြစ်ပါတယ်လို့လည်းရခိုင်ပြည်နယ်ရဲမှူးကြီးကပြောပါတယ်ရှင်။
မတ်တင်ကြီးတိုက်စုံစမ်းတင်ပြခဲ့တာပါမကြခင်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။ VOA American တန်ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9:00အထိဆက်ပြီးတင်ဆက်နေပါတယ်။ဒီအစီအစဉ်ကိုလက်ရှိနားဆင်နေတဲ့လိုင်းနိုမီတာ32 kHz 9323ည၊လိုင်းနိုမီတာ40 kHz 9433ည၊လိုင်းနိုမီတာ50 kHz 9999နဲ့လိုင်းလက်190 kHz 1505တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသူယုံကြည်အားကန္တာကိုထုတ်လွှင့်မှာဖြစ်တယ်လို့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်မှာတော့
I don't know whether China is behind it but I do think that the Wash state has been integrated economically
ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်တင်ဆက်တဲ့အခါမှာဒီပမောက္ခစတိန်ဘတ်နဲ့ဆွေးနွေးထားတာကိုနားဆင်ရပါမယ်ခင်ဗျာအခုတော့မြန်မာမီဒီယာကမ္ဘာမီဒီယာဒီမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအက်ဒီတာအပေါ်နဲ့သတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်ဦးကျော်စံသားကစူးစီးတင်ဆက်ထားပါတယ်
။ Meeting China's Ocean Challenge သမုဒ္ဒရာရေပြင်ပေါ်တရုတ်စင်ကာပူကိုရင်ဆိုင်ရေးဆွေးနွေးကောင်းစဉ်နဲ့ G Pattasaravi ရေးသားထားတဲ့ဆောင်မကို The Hindu သတင်းစာမှာဖော်ပါတယ်။ဆစ်ဆစ်ဆစ်လူလူအုံကြွမှုကိုစစ်တပ်ကနှစ်ကပ်ပြီးမြန်မာနိုင်ငံမှာတရုတ်ကစီးရေးစီးပွားရေးအရလွှမ်းမိုးလာတော့အိန္ဒိယအတွက်စိုးရိမ်စရာဖြစ်လာပါတယ်။ဒီဆိုရင်မှုကိုတရုတ်စီးရေးသုံးသပ်သူတို့က Indian Ocean is not India's ocean. India သမုဒ္ဒရာဟာ India နိုင်ငံရဲ့သမုဒ္ဒရာမဟုတ်ဘူးလို့တုံ့ပြန်ခဲ့ပါတယ်။ India နိုင်ငံဟာသမုဒ္ဒရာရေပိုင်နက်ကိုတစ်ဖက်သက်သတ်မှတ်တာမဟုတ်ဘဲသက်ဆိုင်တဲ့သီရိလင်္ကာ၊မြန်မာ၊ထိုင်း၊ Indonesia ၊ Bangladesh နိုင်ငံတို့နဲ့သုံးမွေးဆိုင်စီညီနိုင်ဖြစ်ရှင်းခဲ့တာပါ။တရုတ်တို့ကတော့ India လိုနိုင်ငံတကာဥပဒေနဲ့မညီဘဲအထူးသဖြင့်တောင်တရုတ်ပင်လယ်မှာဆိုရင်သူ့အကျိုးစီမံနေရာတွေစီကိုချက်ထင်လိုက်ပါတယ်။စီရင်အကြီးထွက်လာတာနဲ့အမျှကျောက်ဆောင်တွေကိုကျွန်းတွေဖြုတ်ပြီးရေတိုက်အင်အားနဲ့နိုင်တဲ့စီရင်လုပ်လာပါတော့တယ်။အစ်စ်တရုတ်ပင်လယ်မှာဆိုရင်ဂျပန်နဲ့ထိတိုက်ရင်ဆိုင်နိုင်တဲ့အထိဖြစ်လာခဲ့ပါတယ်။အခုဆိုရင်ရေချောင်းပိုင်နယ်နဲ့ပတ်သက်ပြီးတရုတ်နဲ့အငင်းပွားနေတဲ့နိုင်ငံတွေကတော့တောင်ကိုရီးယား၊ဂျပန်၊ထိုင်ဝမ်၊ဗီယက်နမ်၊ဖိလစ်ပိန်း၊မလေးရှား၊ဘရူနိုင်းနဲ့အင်ဒိုနီးရှားတို့ဖြစ်ကြပါတယ်။ဖိလစ်ပိန်းနဲ့ဖြစ်တဲ့ကိစ္စမှာနိုင်ငံတကာခုံသမားတွေယုံကတရုတ်ရဲ့တောင်းဆိုမှုဟာဥပဒေနဲ့မညီညွတ်ဘူးလို့ဆုံးဖြတ်ခဲ့ပေမဲ့တရုတ်တို့ကမလင်းတပတ်လုပ်နေခဲ့ပါတယ်။အငင်းပွားနိုင်ငံတွေတဲကဘသူကမှဒီဒဏ်ရာရနေတဲ့နဂါးကြီးနဲ့ရင်ဆိုင်ကျင်ကြတာမဟုတ်ပါဘူး။အာဆီယံနိုင်ငံတွေကငါးနိုင်ငံဟာရေပြင်ပိုင်နဲ့ပြဿနာမှာတရုတ်နဲ့ရင်ဆိုင်တွေ့နေပေမဲ့ကျန်းအဖွဲ့ဝင်တွေဖြစ်ကြတဲ့ထိုင်း၊မြန်မာ၊လာအို၊ကမ္ဘောဒီးယားတို့ကလည်းတရုတ်ကိုမှီခိုနေရသူတွေဖြစ်တဲ့အတွက်တရုတ်တို့ညှဉ်းညင်းအောင်မလုပ်လို့ရပါဘူး။ဒီဖြစ်ရပ်ကိုအိန္ဒိယနိုင်ငံအနေနဲ့အလေးအနက်ထားစောင့်ကြည့်ရပါလိမ့်မယ်။အိန္ဒိယနိုင်ငံရဲ့ကမ္ဘာကုန်သွယ်မှု90ရာခိုင်နှုန်းလောက်ဟာတောင်တုပ်ပင်လယ်ကိုဖြတ်သွားရတာဖြစ်တဲ့အတွက်ဒီပင်ကိုဖြတ်သန်းမှုဖြတ်သန်းပြန်သန်းမှုတို့ကိုတရုတ်မဟန်တားနိုင်ရေးဟာအင်မတန်အရေးကြီးတဲ့ကိစ္စဖြစ်ပါတယ်။တရုတ်ဟာအနည်းတစ်ပိုက်ရေချောင်းလမ်းတွေကိုဗိုလ်ကျစိုးမိုးရေးအတွက်အင်အားကိုအသုံးပြုတဲ့နေရာမှာအိန္ဒိယသမုဒ္ဒရာပါချမ်းမထားပါဘူး။ဒါကိုဟန်တားနိုင်ဖို့အတွက်အိန္ဒိယနိုင်ငံကတရုတ်နဲ့ဆွေးနွေးနိုင်တဲ့လမ်းကြောင်းကိုဖွင့်ထားရမှာဖြစ်တယ်လို့တစ်ဖက်မှာလည်းအမေရိကန်ပြည်ထောင်စုဂျပန်၊ဩစတြေးလျ၊ဗီယက်နမ်စတဲ့တခြားမိတ်ဆွေနိုင်ငံတွေနဲ့ပူပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့យေတာထားပါတယ်ခင်ဗျာဆက်လက်ပြီး Bangkok Post သတင်းစာထဲမှာយေတာထားတဲ့ Myanmar switches focus to sustainable development ဒါရှိခံဖွံ့ဖြိုးရေးကိုမြန်မာအဓိကထားခြင်းဆိုတဲ့ကောင်းစင်မှာဆောင်းပါးကိုတင်ပြလိုပါတယ်လက်ရှိအစိုးရရဲ့မြန်မာနိုင်ငံစီးပွားရေးစီမံကိန်းတွေဟာ sustainable development ကိုခေါ်တဲ့ဒါရှိတည်တံ့ခိုင်မြဲမဲ့ဖွံ့ဖြိုးတိုးတက်ရေးကိုအလေးထားပြီးတဘာဝသယံဇာတာနဲ့ဆက်နွယ်တဲ့စီးပွားရေးထက်တခြားသောကဏ္ဍတွေကိုဦးစားပေးဖို့ဦးတည်နေတယ်လို့မြန်မာနိုင်ငံရောက်ဂျမန်ဆက်မှုကုံသွဲကုစလေမိုနီကာစထရက်ကပြောကြားလိုက်ပါတယ်။အစိုးရအသစ်ဟာသယံဇာတာထုတ်ယူတာကိုသိဥစားမပေးတော့ဘူး။အရင်တုန်းကတော့ GDP လို့ခေါ်တဲ့ပြည်တွင်းအစဉ်ထုတ်လုပ်မှုဟာအဓိကအဖြစ်သယံဇာတာထုတ်ယူတဲ့ကိစ္စမှသာအခြေပြုခဲ့ပေမဲ့အခုမူဝါဒအသစ်ကတော့ပြုံတီးနှိမ့်နာမှုတွေကိုလျော့နှဲစေလိမ့်မယ်လို့ဂျာမန်ထိုင်းကုန်သည်ကြီးများအသင်းမှမိုနီကာစတာကပြောကြားတော်တာပါမြန်မာနိုင်ငံဟာနှစ်ပေါင်း20လောက်အနောက်နိုင်ငံတွေရဲ့ဒဏ်ခတ်တာခံခဲ့ရတဲ့အတွက်တဘာဝသယံဇာတာဘလောက်ကျန်ရှိနေသေးသလဲဆိုတာကျွမ်းကျင်သူတွေစနစ်တကျလေ့လာနိုင်တာမရှိသေးပါဘူးအစိုးရဟာ labor intensive လို့ခေါ်တဲ့လုပ်အားအခြေပြုလုပ်ငန်းတွေကိုဖော်ဆောင်ပြီးအလုပ်ကိုင်းသစ်တွေဖန်တီးဖို့လဲစီစဉ်နေပါတယ်။မြန်မာအစိုးရဟာနိုင်ငံခြားရေးဝါရမှာလည်းအမိခုကင်းရေးဝါရကိုလူလဟန်စီရဲလို့ထားကဆိုပါတယ်။မြန်မာနိုင်ငံဟာ ODA လို့ခေါ်တဲ့ပင်လယ်ရထားဖွံ့ဖြိုးရေးအထောက်အပံ့တွေကိုလက်ပစ်ထက်သမျှလေဝါဖြန့်လက်ခံနေမှာမဟုတ်ပဲသူတို့နိုင်ငံရဲ့အကျိုးကိုအခြေခံပြီးမှဂျပန်တရုတ်အိန္ဒိယတို့လိုမိတ်ဖက်နိုင်ငံကြီးတွေနဲ့ညှိနှိုင်းဆောင်ရွက်သွားလိမ့်မယ်လို့သူကတွက်ပါတယ်။ဒါပေမဲ့အခုလက်ရှိမှာတော့ရှုပ်ထွေးနေတဲ့နိုင်ငံရေးအပြေးယူတွေကြောင့်မြန်မာအစိုးရအနေနဲ့ပြတ်သားတဲ့စီးပွားရေးစီမံကိန်းကြီးတရားဖော်ထုတ်ရခက်နေစေဖြစ်တယ်လို့ Miss Star ကပြောကြောင်းရေးသားထားပါတယ်ခင်ဗျာ
။ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်အကြောင်းတွေကိုဦးကျော်စန္ဒာကပြောပြခဲ့တာဖြစ်ပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာရအောင်ပါ။ American Indian သုံးအင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လာအတန်းကစီစဉ်ပို့ချမှာဖြစ်ပါတယ်ခင်ဗျာ။
တင်ပြမယ် EDM အသုံးကတော
့ Once in a blue moon
ဖြစ်ပါတယ်စာလုံးပေါင်းက O N C E once ကတကြိမ် I N N ဒီမှာ a တခု B L U E blue ကအပြာရောင် M O O N moon ကလာမင်းဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်ဒီဘေကတော့အပြာရောင်လားတကြိမ်ပေါ့ဒီသုံးဆင်းသက်လာတာကတော့အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်တစ်ခုဖြစ်တဲ့မိန်းပြည်နယ်ရှိလယ်သမားတွေရဲ့မိုးလေဝသခန့်မှန်းကြီးလက်စွဲစာအုပ်ထဲကလို့ဆိုပါတယ်။အဲ့ဒီမှာပြက်ကြရင်ကိုတတ်မှတ်ရမှာကျမတို့မြန်မာမှာလိုပဲလပြည့်လကွယ်နဲ့တတ်မှတ်ရမှာလပြည့်ကိုအနီရောင်နဲ့ပြတ်သားထားတယ်လို့ဆိုပါတယ်။လဟာတလတစ်ခါပြည်တာများပေမဲ့လို့လေတချို့လတွေမှာတော့ဒုတိယအကြိမ်တလတည်းလနှစ်ခါပြည့်တဲ့အခါတွေလည်းရှိပါတယ်။ပထမလပြည့်ကိုအနီရောင်ခြေပြထားပြီးဒုတိယလပြည့်ကိုတော့အပြာရောင်နဲ့ခြေပြထားရကနေအပြာရောင်လဆိုတဲ့အတုံးဆင်းသက်လာတာဖြစ်ပါတယ်။ဆလိုတာကတော့တလမှာလပြည့်နှစ်ခါကြုံဖို့ကခေရင်လာသလို Once in a blue moon ဆိုတဲ့အတုံးကလည်းကြုံတောင့်ကြုံခဲအဖြစ်မျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်။တိတ်ကိုပြုတ်လို့ခဲလာတယ်ဆိုရင်ဒီအတုံးကိုရည်ညွှန်းအတုံးပြုနိုင်ပါတယ်။ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်။
I like to eat out at expensive restaurants. But since I've started saving, I only eat out once in a blue moon.
ကျွန်တော်ကအကောင်စားစားသောက်ဆိုင်တွေမှာထွက်စားတာကြိုက်တယ်။ဒါပေမဲ့လို့ကျွန်တော်ပတ်စံစစုကလေးကနောက်ပိုင်းမှာအပြင်သိပ်ထွက်စားခဲလာတယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ I like to eat out at expensive restaurants.But since I've started saving, I only eat out once in a blue moon.
ခုခုကိုကြုံတောင့်ကြုံခဲလုပ်တယ်။တော်ရုံတန်ရုံနဲ့မလုပ်ဘူး။လုပ်ခဲလာတယ်ဆိုရင်ဘယ်လိုပြောမလဲ?
Once in a blue moon.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
American Indian သုံးအင်္ဂလိပ်သင်ခန်းစာတွေကို VOE ရဲ့မနက်ခင်းတိုင်းမှာဒေါ်လလတန်းကတင်ဆက်နေတာဖြစ်ပါတယ်။အခုတော့ဦးကျော်စန်းသားရဲ့မြန်မာအရေးသုံးသက်ချက်ကိုနားဆင်ရပါမယ်။1948ခုပင်လုံသဘောတူညီချက်ဟာဒီကနေ့မြန်မာနိုင်ငံရဲ့တိုင်းရင်းသားပြဿနာပြည်လဲရေးအတွက်အကောင်းဆုံးသောစံနမူနာတစ်ရပ်ဟုတ်ပါရဲ့လား။21ရာစုပင်လုံညီလာခံကနေပြည်ထောင်စုပြဿနာပြည်လဲနိုင်တဲ့အဖြေပေါ်ထွက်လာနိုင်သလားဆိုတာမြန်မာအရေးကျွမ်းကျင်သူပါမောက်ခDavid Steinbach နဲ့ဦးကျော်စန္ဒာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်နိုင်ပါပြီ
။တမောစတမခင်ဗျာအခုမြန်မာနိုင်ငံမှာအောက်ဂုလကျရင်27ရာစုပင်လုံညီလာခံဆိုတာကျင်းပမယ်လို့စီစဉ်နေရပါတယ်။ဆိုတော့27ရာစုပင်လုံလို့ဆိုတဲ့နေရာမှာလူတွေဟာ20ရာစုသတိမဟုတ် 1948 ခုနှစ်ကဗိုလ်ချုပ်အောင်ဆန်းကြည်မှုခေါ်ယူခဲ့တဲ့ပင်လုံညီလာခံကိုတန်ထားပြီးတော့ကျင်းပမယ်သဘောဖြစ်ပါတယ်။ဒါကြောင့်ကျွန်တော်ဟာအဲ့ဒီဗိုလ်ချုပ်အောင်ဆန်းကျင်းပခဲ့တဲ့1948ပင်လုံညီလာခံရဲ့ဇစ်မြစ်ကိုနည်းနည်းဆန်းစစ်ကြည့်ကြပါမယ်။အဲ့ဒီပင်လုံသဘောတူညီချက်ဆိုတာဟာမြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးစုပြဿနာပြည်လည်ရေးအတွက်အကောင်းဆုံးစံနမူနာထားလို့တဲ့စာချုပ်လို့ဆိုနိုင်ပါလားခင်ဗျာ
I don't think so. I think it was important because it gave the British the
ကျွန်တော်မထင်ပါဘူး။အဲ့ဒီသဘောတူညီချက်ဟာဗြိတိသျှတွေကဗမာနိုင်ငံကိုတစ်စီးတစ်လုံးနဲ့လွတ်လပ်ရေးပေးဖို့အတွက်ဖန်တီးပေးလိုက်တဲ့အတွက်အရေးကြီးပါတယ်။ အဲ့ဒီမတိုင်ခင်ကဆိုရင်ကရင်တွေကလွတ်လပ်ရေးကိုလိုချင်နေကြတာပါဒါပေမဲ့ကရင်တွေဟာပင်လုံကြီးလာကမှလိလာသူအဖြစ်ပဲတက်ရောက်ခဲ့တာ
ပါမွန်နဲ့ရခိုင်တို့လည်းလူမျိုးရေးကိုယ်စားလှယ်အဲ့မှာသိကြမပါဝင်ခဲ့ဘူးပေါ့ခင်ဗျာ
Yes, that's right. There are many who weren't represented. So therefore, it's not an ideal, it wasn't an ideal solution. Although General Aung San did say at that meeting, I believe,
ကိုယ်စားလှယ်မပါဝင်တာအများကြီးပါအဲ့ဒါကြောင့်ဒီညီလာခံဟာအကောင်းဆုံးအဖြစ်တည်းမဟုတ်ခဲ့ပါဘူးဒါပေမဲ့ကျွန်တော်ယုံကြည်တာကဗိုလ်ချုပ်အောင်ဆန်းအနေနဲ့ဖက်ဒရယ်အစိုးရတည်းကလိုအပ်တယ်လို့ပြောခဲ့ပါတယ်။ဘလူးဖက်ဒရယ်ဆိုတာကတော့မရှင်းလင်းခဲ့ပါဘူး။အခုတည်းကလည်းအားလုံးကျေနပ်လက်ခံနိုင်မဲ့ဘလူးဖက်ဒရယ်ဖြစ်မယ်ဆိုတာဘယ်သူမှလည်းအဓိပ္ပာယ်မဖွင့်ကြသေးပါဘူး
။နောက်တစ်ခုကအဲ့ဒီလုံကတယောက်ခရဲတိုင်းရင်းသားတချို့နဲ့ပတ်သက်ပြီးတော့ပြောကြပါတယ်။သူတို့ဟာဗမာစကားလည်းမကြွမ်းဘူး။သူတို့ပြောတဲ့စကားလည်းပင်လုံးညီလာခံမှမပေါက်မြောက်ဘူး။နိုင်ငံရေးနှိုးကြမှုလည်းမရှိသေးဘူး။ဒါကြောင့်သူတို့ဟာသူများပြောတာကိုလွယ်လင့်တကူခေါင်းကြီးခဲ့ရတယ်လို့ဆိုကြတဲ့ကိစ္စဖြစ်ပါတယ်
။ yes, they were not educated enough. There weren't enough educated people who knew the
ဟုတ်ပါတယ်သူတို့ကတိတ်ပြီးတော့ပညာမတက်ကြသေးပါဘူး။ Federal ဆက်ဆံရေးဆိုတာဘလို့တိမ်မွေ့ရှုပ်ထွေးတယ်ဆိုတာကိုနားလည်တဲ့ပညာတတ်တွေမရှိကြသေးပါဘူး။ Federal ဆက်ဆံရေးဆိုတာနိုင်ငံရေးအာဏာအတိုင်းအတာတစ်ခုထိလွှဲပြောင်းပေးတာနဲ့အတိုင်းအတာတစ်ခုထိစီးပွားရေးအခွင့်အာဏာလွှဲတာတို့ပဝင်ပါတယ
်အဲ့ဒီကတော့စီးပွားရေးအခွင့်အာဏာကိစ္စမဆွေးနွေးခဲ့ကြဘူးထင်ပါတယ
် That's right because that was not the problem the problem was should Britain give independence to Burma as
အမှန်ပါတယ်ဘာကြောင့်လဲဆိုတော့အဲ့ဒါကပြဿနာမဟုတ်ပါဘူးပြဿနာကဗြိတိရှ်တွေဟာမြန်မာအများစုရှိတဲ့ဒေသတွေကိုပဲလွတ်လပ်ရေးပေးပြီးတော့ကျန်တဲ့ဒေသတွေကိုတီးခြားခွဲထုတ်မယ်ဆိုတဲ့ကိစ္စပါလူနည်းစုဒေသချို့ကိုတီးခြားအုပ်ချုပ်နေခဲ့တာပါ
ဘုရားအောင်ဆန်းလွတ်ကြံခံရပြီးတဲ့နောက်သူ့ရဲ့မူလရည်မှန်းချက်လည်းပဲသွေးဖီသွားခဲ့တာပဲခင်ဗျာဆိုတော့အခုအခါမှာမိုက်ဂျာယန်မှာတိုင်းရင်းသားတွေကညီလာခံကျင်းပနေပါတယ်အဲ့ဒီညီလာခံမှာဘာပြောလဲဆိုတော့ပင်လုံဆိုတာကိုအထိပယ်ဖွင့်ဆိုမယ်ဆိုတဲ့အချက်တစ်ခုလည်းပါဝင်တယ်ခင်ဗျာ
Well an every important event like that that was a very important event in Burmese history and so there'll be a lot of myths and built up around the original Pinlong Crop
ပင်လုံညီလာခံဟာမြမတမိုင်းမှာတိတ်ပြီးတော့အရေးကြီးတဲ့ဖြစ်ပါဒီဖြစ်ရမျိုးနဲ့ပတ်သက်ပြီးတော့စေကူးရင်ပြောကြားမှုတွေလိုရာဆွဲပြီးတော့ပြောတာတွေအများရှိပါတယ်။ဒါပေမဲ့ဒုတိယပင်လုံညီလာခံကျင်းပပြီးကောင်းမွန်တဲ့အဖြစ်တည်းရရှိဖို့ကိစ္စဟာကောင်းမွန်တဲ့ကိစ္စဖြစ်ပါတယ်။လူများစုလူနည်းစုဆက်ဆံရေးပြဿနာကအမတန်ကြောက်စရာကောင်းတဲ့ပြဿနာပါ။လွတ်လပ်ရေးမရခင်ကလေးကရှိတဲ့ကိစ္စလို့ပြောရမှာပါ။တိတ်ပြီးတော့အရေးကြီးပါတယ်။ဦးနုရဲ့အယတအဆိုးရလည်းလုံးဝမဖြစ်ရှင်းနိုင်ခဲ့ပါဘူး။စစ်တပ်ကအခြေအနေပိုဆိုးအောင်လုပ်ခဲ့ပါတယ်။ဦးသိန်းစိန်အစိုးရကဖြည့်ရှင်းမှုစတင်ပြီးတော့လုပ်ခဲ့ပါတယ်။လက်ရှိအစိုးရအနေနဲ့ပြဿနာကိုအပြုသဘောဆောင်တဲ့ရလဒ်တစ်စုံတစ်ခုရအောင်ကြိုးပမ်းနှံလိုက်မယ်လို့မျှော်လင့်ပါတယ်။ဒါပေမဲ့မတိနိုင်သေးပါဘူး
။ဟုတ်ကဲ့အခုဘ ਹੁ အစိုးရတွေအကြောင်းဆက်မပြောခင်မှာတိုင်းရင်းသားအင်အားစုရဲ့ဘက်ကရောသူတို့အထင်ကြီးစီးလုံးညုံမှုရှိရပါရဲ့လားဆိုတာကိုကြည့်ကြရအောင်ပါ။ကျွန်တော်တွေးမိတဲ့တော့တိုင်းရင်းသားဘေးဘက်ကလည်းပဲအကြီးအကဲစီးလုံးညုံမှုမရှိကြဘူးလို့ဆိုတာပါခင်ဗျာ
။ I think it is every time the minorities have tried to get together in the past.They have succeeded. Some of them have succeeded for short periods, and then it all falls apart.
အဲ့ဒီလိုပဲထင်ပါတယ်အရင်တုန်းကလည်းတိုင်းရင်းသားလူနည်းစုတွေစုယုံကြတိုင်းခဏတစ်ဖြုတ်အောင်မြင်ပြီးတော့ကြာရှုံးသွားတာကြီးပါပဲ။ဘာကြောင့်လဲဆိုတော့နေမြေတစ်ခုဟာလူမျိုးစုတစ်ခုတည်းတီးကြနေတာမဟုတ်ပဲအကုန်ရောနှောပြီးတော့နေကြတာပါ။ပထဝီအနေထားအရကောရောနှောနေကြတာပါ။ဒါကိုမကြည့်ပဲအင်အားစုတချို့ကဆိုရင်ဖြစ်နေတာတဲ့အခွင့်အရေးကိုပိုးပြီးတော့တောင်းနေကြပါတယ်။ဒါနဲ့အချင်းချင်းပြဿနာတွေတက်နေကြတာပါပဲဥပမာပြောရရင်ဝါရီရဲ့ကိစ္စပါသူတို့ကတီးခြားပြည်နယ်လိုချင်နေကြပါတယ
်ဒီဝါကိစ္စမှာနောက်ွယ်ကတရုတ်စီနေတော့မထင်ဘူးလားခင်ဗျာ
I don't know whether China is behind it but I do think that the war state has been integrated economically and to a degree culturally with South China with Yunnan province
နောက်ွယ်မှာတရုတ်ပါနေတယ်ဆိုတာတော့ကျွန်တော်မသိပါဘူးဒါပေမဲ့ကျွန်တော်အသေးစားယူဆထားတာကတော့ဝါပီနေဟာစီးပွားရေးအရနဲ့အတိုင်းအတာတစ်ခုထိယဉ်ကျေးမှုရတရုတ်နိုင်ငံတောင်ပိုင်းယူနိုင်နဲ့ပေါင်းစည်းနေမိပြီဆိုတာလည်းဖြစ်ပါတယ်။မူလတန်းအကြောင်းတွေမှာတရုတ်စာတင်တဲ့အခြေခံအဆောက်အဦတွေအားလုံးတရုတ်ကတည်ဆောက်တယ်။စီးပွားရေးရလည်းယူနန်နဲ့တောင်ပိုင်းကိုအခြေခံထားတယ်။ဒါဟာမြန်မာနိုင်ငံအတွက်ပြဿနာပါ။ဒီကိစ္စမှာတရုတ်နဲ့ဘယ်လိုဆက်ဆံရမလဲ၊ဝါကိုဘယ်လိုကန်တွေရမလဲ၊ရှမ်းနယ်ရောဘယ်လိုလုပ်ရမလဲ။
ဟုတ်ကဲ့အဲ့ဝါအပြင်တခြားတိုင်းရင်းသားတွေရဲ့တောင်းဆိုချက်ဖြစ်တဲ့ Federal ပြည်ထောင်စုကိုလက်ခံဖို့ဗမာလူမျိုးစုပါဝင်တဲ့ဗဟိုအစိုးရကရောဘယ်လောက်ထိအဆင်သင့်ဖြစ်နေပြီလို့ဆိုတဲ့ဆိုတာကျွန်တော်ကြည့်အောင်ပါခင်ဗျာ တော်ဆောင်စုကြီးကပြောပါတယ်တိုင်းတိုင်းနဲ့မကြခင်ကတွေ့တော့တောင်းကျင်တာတောင်းရကိုဘက်ကဘာပြန်ပေးထိုင်လဲဆိုတာလေးကြည့်ကြတောင်းတော့လည်းပဲပေးထိုင်မှာမဟုတ်ဘူးလို့ဆိုခဲ့ပါတယ်ဒါတွေကိုကြည့်မယ်ဆိုရင်ဘိုးဆွဲရဲ့အစင်းသင်းဖြစ်မှုကဘယ်လိုရှိမယ်လို့ထင်ပါလဲခင
်ဗျ The question is each of the minorities groups has different versions of what they want some want
ပြည်ထောင်နာကတိုင်းနာလူနည်းစုတွေကသူတို့လိုချင်တာနဲ့သူတို့တကွဲတပြားစီဖြစ်နေတာပါတချို့ကအကန့်အသတ်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်စီးပွားရေးချုပ်ကန့်ခွင့်ကိုလိုချင်နေကြတာပါတချို့ကလည်းဒီအခွင့်အရေးတွေကိုတိတ်ကြဲကြဲပြက်ပြက်လိုချင်ကြပါတယ်တခါလက်နက်ကင်အင်အားစုတွေကလည်းဘယ်လိုလုပ်ရမလဲဘ ਹੁ အစိုးရနဲ့ဘယ်လိုအံဝင်ခွင့်ကြဖြစ်အောင်လုပ်မလဲအဲ့ဒါတွေဟာတိတ်ပြီးတော့ရှုပ်ထိုးတဲ့ကိစ္စတွေပါပြီးတော့ဖက်ဒရယ်စနစ်ကိုဘယ်လိုပုံစံနဲ့ဘယ်သူမှအတိအကျမပြောကြသေးပါဘူး NLD ဟာ1990ရွေးကောက်ပွဲမတိုင်ခင်ဖက်ဒရယ်ပုံစံလိုလားတယ်လို့ကြေညာခဲ့ပေမဲ့အတိအကျဘလို့ပုံစံမျိုးဆိုတာမပြောခဲ့ပါဘူးတိုင်းသားတွေကိုကိုပိုင်အုပ်ချုပ်ခွင့်အလွန်ကျုံပေးမှာကိုလေစစ်တပ်ဘက်ကအထူးစိုးရိမ်နေတယ်လို့ထင်ပါတယ်စစ်တပ်ကပြည်တော်စုမပြိုကွဲရေးကိုနှစ်ပေါင်းများစွာပြောလာခဲ့တာပါတိုင်းသားတချို့ကအခုမပြောတော့ပေမဲ့အရင်ကလွတ်လပ်ရေးယူဖို့အတွက်ပြောနေကြတာပါစစ်တပ်ကအခုထိအဲ့ဒါကိုကြောက်ရွံ့နေတုန်းမှာပဲ
နောက်ကျွန်တော်ဒီမှာတစ်ခုမေးရဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားအင်အားစုတွေဆက်ဆံရေးဖြစ်ပါတယ်ဒီရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်တို့အနိုင်မရခင်ကာလတုန်းကတော့တိုင်းရင်းသားနဲ့ဆက်ဆံရေးအတော်ကောင်းခဲ့တယ်ထင်ပါတယ်။အခုနောက်ပိုင်းမှာတိုင်းရင်းသားနဲ့ဒေါအောင်ဆန်းစုကြည်ဆက်ဆံရေးနည်းနည်းအဖူးတည်းတွေရှိလာလို့ထင်ပါတယ်။ဘယ်လိုသဘောပါလဲခင်ဗျာ
။ When you're in opposition you have no responsibility. And when you're in power you have responsibility. And well let's face it.
အဲ့ဒါကဘာကြောင့်လဲဆိုတော့အတိုက်ခံဘဝဆိုတာတာဝန်ယူစရာမလိုပါဘူး။အာဏာရလာတဲ့အခါမှာတာဝန်ယူလာရပါတယ်။နောက်ပြီးတော့ဒေသတွေအားလုံးရဲ့အုပ်ချုပ်ရေးဟာပြည်ရေးဝန်ကြီးဌာနရဲ့လက်အောက်မှာပါစစ်ရာထူးရှိစေဗိုလ်ချုပ်ကြီးတွေရဲ့လက်အောက်မှာပဲရှိပါတယ်ဒါဟာဒေါအောင်ဆန်းစုကြည်အတွက်ပြဿနာဖြစ်နေပါတယ
်အခုစစ်တပ်ရဲ့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဘော်သဘောထားကိုမေ့ကျင်ပါတယ်ပြည်ထောင်စုတည်တံ့ခိုင်မြဲရေးကိုစိတ်ချရပြီးဆိုတဲ့တနေ့မှာစစ်တပ်ဟာတန်လျာကိုပြန်သွားလိမ့်မယ်လို့ဆရာကြီးမကြာခဏပြောလို့ရှိပါတယ်တိုင်းပြည်အင်အားစုအားလုံးလက်နဲ့စွန့်ပြီးမှစိတ်ချရမယ်လို့စစ်တပ်ကယူဆနေတာပါတိုင်းပြည်တွေကတော့နိုင်ငံရေးရသဘောတူညီမှုရှိပြီးအကောင့်ထဲပေါ်နိုင်မှလက်နဲ့စွန့်မယ်လို့ပြောကြပါတယ်။ဆိုတော့ဒီနှစ်ခုကြာမှာပြည်လဲမှုရရှိဖို့ imminent ခက်ခဲမနေဘူးလားခင်ဗျာ
။ How can you? I agree it's very very difficult. It's a question when you say surrender their arms. Somehow they have to be brought in to
အဲ့ဒါကိုကျွန်တော်သဘောတူပါတယ်။ဒါပေမဲ့တိတ်ပြီးတော့ခက်ခဲပါတယ်ခင်ဗျာကသူတို့လက်နဲ့ချမယ် surrender လို့တုံးတယ်တကယ်တော့သူတို့ကဘူဆိုးရအတွက်ချင်းချမှုဖြစ်တယ်လို့အထင်မခံရဖို့လိုအပ်ပါတယ်။ဦးသိန်းစိန်မတန်ငယ်အစိုးရကသူတို့ကိုနေကြားဆောင်တပ်ဖွဲ့ဖြစ်အောင်ပြောင်းလဲဖို့လုပ်ခဲ့ပါတယ်။ဒါဟာတိုင်းရင်းသားလက်နက်ကင်တွေကိုအင်အားသုံးပြီးဘာမှမလုပ်နိုင်အောင်စီစဉ်တာပါ။ဒီစီစဉ်ကိုအထင်ကြီးကတိုင်းရင်းသားအင်အားစုတွေကလက်မခံကြပါဘူး။တခြားတနည်းနဲ့ဒါတွေကိုဖြစ်ရှင်းရပါလိမ့်မယ်။ဒီလက်နက်ကင်အဖွဲ့တွေကိုနာမည်တမျိုးမျိုးတက်မလား။တက်မလို့ဟာနိုင်ငံတော်ရဲ့တခုတည်းသောစစ်တပ်ဖြစ်တယ်ဆိုတာဖြစ်စေရမယ်။တဲတာအင်အားစုတွေကိုလည်းလုတ်ပိုင်ခွင့်အာဏာတချို့တဝက်ရှေ့စီရမယ်ဆိုတာမျိုးပါအမေရိကန်ပြည်တော်စုမှလည်းကြည့်လိုက်ပါရဲတပ်ဖွဲ့ဆိုတာဒေတာအလိုက်အခြေခံပြီးတော့ဖွဲ့စည်းထားတာပါဘာကြောင့်လဲဆိုတော့ရဲတပ်ဖွဲ့ဒီသားလျင်လူထုနဲ့ဓာတ်ရိုက်ထိတွေ့ရတာပါလူထုကိုလုံခြုံအောင်သူတို့ပဲလိုရတာပ
ါဟုတ်ကဲ့ခင်ဗျာဒါကတော့ဆွေးနွေးညှိနှိုင်းပြီးနောက်ဆုံးပေါ်ထွက်လာရမယ်ရလတ်ချင်းနေပါခင်ဗျာအခုဆွေးနွေးညှိနှိုင်းလို့များဖြစ်နေတာကစစ်တပ်ကသူတို့စီမှာတက်ဆွဲနေတယ်ထိုးစစ်ကိုလည်းပဲစစ်တပ်ကပဲဆင်နှွှဲနေတယ်လို့တိုင်းရင်းသားတွေကဆိုကြပါခင်ဗျာ
Well the question is then also how much does the central government control local military units but I have no idea
သူဝိုင်းပြဿနာကဒေတာအနှံ့တက်ဆွဲနေတဲ့စစ်တပ်ပေါ်ဘ ਹੁ အစိုးရကဘလောက်အာဏာရှိတယ်လဲဆိုတာဖြစ်ပါတယ်ဒေတာစစ်တိုင်းမှုတွေကသူတို့ရဲ့လုံခြုံရေးအတွက်လိုအပ်တယ်ထင်ရင်တိုက်ပိုင်ခွင့်ရှိသလားဒီနေရာတွေကိုကျွန်တော်လည်းမရောက်ဘူးပါဘူးသူတို့နယ်လည်းစကားမပြောဘူးပါဘူးဒါပေမဲ့စစ်တပ်အနေနဲ့တိုင်းရင်းသားတပ်အနေနဲ့ပြဿနာဟာညဉ့်ဉဏ်ရေးဖြစ်စင်မှာအဓိကကြားတယ်ဆိုတာကတော့သိကြပါရဲ့နောက်အဓိကကြားတဲ့အချက်တရက်ကတော့ဖွဲ့စည်းပုံပြုပြင်တာပဲဖြစ်ဖြစ်လက်ရှိစနစ်အောက်မှာပဲဖြစ်ဖြစ်လူမျိုးစုပြည်နယ်တွေကိုအခွန်ကောက်ခံခွင့်နဲ့ကိုယ်ပိုင်ရွေးကောက်တင်မြှောက်တဲ့ပြည်နယ်အာဏာပိုင်တွေထားရှိခွင့်စတာတွေရရှိဖို့ဖြစ်ပါတယ်ပြီးတော့စီဝါရေးကိစ္စတွေကိုလည်းထည့်သွင်းပြီးတော့စဉ်းစားရမှာပါ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာကတော့အကုန်လုံးလွှမ်းခြုံကြည့်ရင်အခုမြန်မာနိုင်ငံအခြေအနေဟာအရင်အခြေအနေထက်တိုင်းရင်းသားပြဿနာပြည်လည်ဖို့ဘလောက်နှိစက်လာပြလဲဆိုတာပဲဖြစ်ပါတယ်ခင်ဗျာ
It is moving in that direction. It is a slow, very frustrating process.
အဲ့ဒီဘက်ကိုဥတီပြီးတော့ရွေးရှားနေပါပြီနေနေကွေးကွေးနဲ့စိတ်မရှိခြင်းစရာဖြစ်စင်ပါမတူကွဲပြားတဲ့အဖွဲ့တွေအများကြီးမတူညီတဲ့မျောမှန်းချက်အသီးသီးနဲ့သူတို့ရဲ့တမန်းကိုအဓိပ္ပာယ်ဖွင့်ပြီးတော့စိတ်ကူးရင်ထင်မြင်ချက်အမျိုးမျိုးနဲ့မျောမှန်းချက်တွေထားနေကြတဲ့အတွက်စိတ်ဆက်ညှိနှိုင်းနေရတာခက်ပါတယ်ချက်ချင်းအဆင်ပြေနိုင်မှုတော့ကျွန်တော်မမြင်သေးပါဘူးဒါပေမဲ့အဆင်ပြေမယ်လို့တော့မျှော်လင့်ရပါတယ်တိုင်းရင်းသားပြဿနာဟာလွတ်လပ်ရေးရကလေးကအခက်အခဲဆုံးပြဿနာဖြစ်ပါတယ်
ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ကြရတာပါအခုတော့သူယုံကြည်ရာကဏ္ဍအလှည့်ရောက်လာပါပြီမန်းနှင်းကြော့ဝီရဲ့ယုံကြည်ရာတွေကိုနားဆင်ရမှာပါမမိုးဖြူဟာတင်ဆက်ထားတာပ
ါမဘဝမှာတမိုးထားတဲ့အရာတွေကတော့ချစ်ချင်းမြစ်တာကိုကျင့်တရားနဲ့ဉာဏ်ပညာတို့ပဲဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့စိတ်ချင်းမြတ်တာရှိမှသာအမုန်းမပါဘဲနဲ့လူသားအချင်းချင်းတိခတ်နိုင်တယ်၊နားလည်နိုင်မှာပါ။အဲ့ဒါမှသာဘဝဟာပို့ပြီးတော့တရားလာမယ်လို့ကျွန်မထင်ပါတယ်။နောက်ယုံကြည်မှုတည်ဆောက်ဖို့ဆိုလို့ရှိရင်ကိုကျင့်တရားကောင်းမှုအလွန်ရေးကြီးပါတယ်။နောက်တစ်ခုအနေနဲ့ကတော့ဘဝတိုးထွက်ဖို့ဆိုလို့ရှိရင်ဉာဏ်ပညာရှိမှပဲဖြစ်မှာပါ။ဒါကတော့ကျွန်မရဲ့အခြေခံယူဆချက်လေးပါ။နောက်ထပ်ကျွန်မစဉ်းစားမိတာတစ်ခုကတော့ကျွန်တော်တို့အဖွဲ့အစည်းမှာပေါ့နော်မိန်းကလေးတွေရဲ့ပညာရေးကိုမြှင့်တင်ပေးတဲ့နယ်အခွင့်အမ်းတွေမျိုးသမီးပညာရေးခွင့်အမ်းတွေရှိတဲ့နယ်လို့ကျွန်မယုံကြည်မိပါတယ်အခုချိန်မှာအခမဲ့ပညာရေးတွေကိုနိုင်ငံတော်ကနေပြီးတော့လှုပ်ဆောင်နေပြီးမြန်မာပြည်ရောက်အထင်းကြီးရတောင်းမထားတဲ့ဟိုတောင်းနေရွယ်ကလေးငယ်တွေအများကြီးရှိပါတယ်အဲ့တော့တောင်းမထားတဲ့မိသားတွေကိုအရေးယူရဲ့ဥပဒေလည်းမရှိသေးပါဘူးအဲ့တော့တောင်းမထားလို့ရှိရင်အရေးယူခြင်းနဲ့တောင်းထားလို့ရှိရင်ထောက်ပံ့ပေးခြင်းအစီအစဉ်တွေရှိတဲ့နယ်လို့ကျွန်မမြင်ပါတယ်နောက်ထပ်ကျွန်မပြောချင်တာကတော့အချင်းဟာငွေဖြစ်ပါတယ်ပြီးတော့အချင်းဟာဘဝလည်းဖြစ်ပါတယ်ဒါပေမဲ့ငွေရတော့ဘဝမဟုတ်ပါဘူးဒါပေမဲ့လူအများစုကငွေတောင်းမလို့ဒုက္ခရောက်ကြပါတယ်အဲတော့အထူးသဖြင့်ဆိုလို့ရှိရင်ဒီလက်နေအများပြည်သူလူထုကဒီအတိုးပေါ့နော်အတိုးကြောင့်မလို့ဒုက္ခရောက်ကြတာရှိတယ်ဒါတော့ဒီလူအများပြည်သူကရိုးရိုးချင်းမင်းမပြန်လို့လားမဟုတ်ပါဘူးဘာလို့လဲဆိုတော့သူတို့ဒုက္ခရောက်နေရတယ်ဆိုတာသူတို့ရဲ့စီမံခန့်ခွဲမှုမှာအခက်အခဲတွေရှိနေလို့ပါအဲတော့နိုင်ငံတော်ဗန်နီကနေပြီးတော့အများပြည်သူအတွက်ငွေစုရုံတွေမကောက်ပေါ့နော်ငွေထုတ်ချစ်ပေးရဲ့အစီအစဉ်လေးတွေရှိနေသလိုရှိရင်ဒါအောင်လဲသူတို့ရအလဲတူပြနိုင်တယ်ဆိုလို့ရှိရင်သူတို့ရဲ့ဘဝမှာရှိနေအခက်ခဲတွေပြည့်နေသွားနိုင်တယ်လို့ကျွန်မယုံကြည်ပါတယ်။နောက်တစ်ခုကျွန်မပြောချင်တာကအရင်ဖြစ်တော့ဆိုလို့ရှိရင်အဲကျွန်မတို့မိသားစုလက်ထက်တော့ပေါ့နော်ဒီအစိုးရဝန်ထမ်းတွေလာကြဟာအရွှေတစ်ချက်သားနှစ်ချက်သားနဲ့ညီညာရဲ့လာကြရခဲ့ကြပါတယ်။အခုချိန်မှာတော့ကျွန်မတို့ဒီမှာရှိနေဝန်ထမ်းတွေလာကြရှင်ငါမူသားနဲ့ညီညာရဲ့ဝင်ကြီးတော့မရှိကြပါဘူးအဲ့တော့သူတို့ဒီမှာဝန်ထမ်းကြီးရဲ့အကျင့်ပြတ်ဆားဆားမှုကိုပြောတော့မယ်ဆိုလို့ရှိရင်သူတို့ရဲ့ဝင်ဝင်မဲပါခြင်းဟာလည်းအကြောင်းတရားဖြစ်နေတဲ့အတွက်ကြောင့်မလို့ဒီလိုဖြစ်ရင်းရင်းပြန်နိုင်ဖို့ဆိုတာဟာသူတို့ရဲ့ဝင်ကြီးဟာလုံလောက်တဲ့အနေအထားလည်းဖြစ်ရပါမယ်ပြီးတော့သူတို့ရဲ့ဝင်ကြီးနဲ့သူတို့စိတ်ဖြစ်လို့တော့မှသူတို့ရဲ့အနေအထားဟာဒီဝန်ထမ်းကြီးရဲ့အနေအထားဟာအင်းတလုံးဝင်နိုင်လို့အမိသားမရှိပါဘူးအဲ့တော့အင်ချမ်းမျိုးကလေးလုံးလေးရက်တက်နေခြင်းဟာလေအစိုးရဖြည့်ရှင်းတဲ့အရာတခုလို့ကျွန်မမြင်ပါတယ်အခြားပေါ့နော်အကိစ္စတွေအများကြီးရှိနေတဲ့အထက်ရမှဒီနေထိုင်စရာနေရာတွေကိုစီစဉ်ပေးဖို့စီမံကိန်းတွေကိုရေးဆွဲတင်ပြီးကျွန်မမြင်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေemail လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ VOA American တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။အီရန်နိုင်ငံမှာလူခွင့်ရရှိနေအမျိုးသမီးဂီတီပူဖာဇီလ်ဟာသူ့ရဲ့ရှေ့နေအလုပ်ကိုစွန့်လွတ်တဲ့အနေနဲ့အနားယူလိုက်ကြောင်းရေးသားထားတဲ့စာကိုအီရန်ရှေ့နေအသင်းကိုပေးပို့ခဲ့တယ်လို့လူခွင့်ရဆိုင်ရာနိုင်ငံတကာလှုပ်ရှားမှုအဖွဲ့ကြီးကပြောဆိုခဲ့ပါတယ်။ဂီတီပူဖာဇီလ်ဟာအီရန်နိုင်ငံရဲ့အကျဉ်းသားတွေနဲ့သူတို့မိသားစုဝင်တွေအတွက်အကျိုးဆောင်ရှိနေအဖြစ်ဆယ်စုနှစ်ကြာအောင်ဆောင်ရွက်ပေးခဲ့သူဖြစ်ပါတယ်။အဓိကသူနှုတ်ထွက်ရတဲ့အကြောင်းရင်းဟာ အီရန်အာဏာပိုင်တွေရဲ့အဆက်မပြတ်တိုက်ခိုက်နှောက်ယှက်မှုကိုခံနေရတာကြောင့်ဖြစ်တယ်လို့ဂီတီပူဖော်ဇူးကလူခွင့်ရေးဖွဲ့ကြီးကိုပြောကြားခဲ့ပါတယ်။သူအကျိုးဆောင်ရှိနေအဖြစ်လိုက်ပါဆောင်ရွက်ပေးခဲ့သူတွေထဲမှာနိုင်ငံရေးကနေဘာသာရေးကိုတီးခြားခွဲထားဖို့အမြဲထောက်ခံနေသူအကျဉ်းချခံနေရတဲ့ရှီယာတရားဟောဆရာဟူစိန်ကာဇီမေနီဘိုရူဂျာဟာဒီအဖမ်းခံထားရစဉ်မှာတည်တဲ့အထိရိုက်နှက်နှင်ပန်းခံခဲ့ရတဲ့ဘလော့ဂါသမားတဦးဖြစ်သူစာတာဘီဟက်ဒီနဲ့ကာဒစ်အီရန်လူခွင့်ရေးလှုပ်ရှားသူမိုဟာမက်ဆာဒစ်ကာဘူဒ်ဗန်တို့ပါဝင်ပါတယ်။အီရန်ထောင်လှမ်းရေးဌာနကထက်တလဲလဲချိန်ချောက်မှုတွေနဲ့ဖိအားပေးမှုတွေကိုခံရတဲ့သူအဖြစ်ကိုကိုကာရင်အီရန်နိုင်ငံမှာမတရားမှုကိုဖော်ထုတ်ပြီးအမှန်တရားကိုပြောတဲ့ရှေ့နေတွေအပြစ်ပေးခံနေရတယ်လို့မစ်ဘူဖာဇူးကပြောပါတယ်။အခုလိုသူ့ရဲ့ပြောဆိုချက်ကိုအမေရိကန်နိုင်ငံသားရဲ့ဌာနရဲ့မကြသေးခင်ကထုတ်ပြန်တဲ့အီရန်နိုင်ငံဆိုင်ရာလူခွင့်ရေးအစီရင်ခံစာမှာမှန်ကန်ကြောင်းထပ်ပြီးဖြည့်ဆွတ်ထားပါတယ်။ဥပမာနိုင်ငံရေးတကြွလှုပ်ရှားသူရှေ့နေနက်စရင်ဆိုတူတာကိုခဏခဏထောင်ချတာအမျိုးသားလုံခြုံရေးကိုစန့်ကျင်ပြီးလိမ့်လေလျှို့ဝှက်ကြံစည်မှုဆွဲချက်နဲ့ထောင်ထံ73နှစ်အပြစ်ပေးခံရတဲ့အက်ဗဒိုဖာတာဆော့တနီလိုလူခွင့်ရေးကာကွယ်လှုပ်ရှားနေသူတွေနဲ့ရှေ့နေတွေကိုလည်းထောင်ထံတွေအပြစ်ပေးတာတွေကိုအဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်။အခြားသူတွေရဲ့ဥပဒေဆိုင်ရာအခွင့်အရေးတွေကိုအကျိုးဆောင်ပေးနေသူတွေဟာတရားဥပဒေစိုးမိုးရေးကာကွယ်ဖို့ကူညီနေကြတာပါ။ဒါအပြင်သူတို့တွေဟာနိုင်ငံတွင်းအရက်ဖက်လူအဖွဲ့စည်းရဲ့အရေးပါတဲ့အစိတ်ပိုင်းဖြစ်ပါဝင်နေပါတယ်။သမ္မတအိုဘားမားကလည်းနိုင်ငံရဲ့အောင်မြင်မှုအတွက်အရက်ဖက်လူအဖွဲ့စည်းအားကောင်းရှင်သန်ဖို့လိုအပ်ကြောင်းအထူးအလေးပေးပြောကြားခဲ့ပါတယ်။အခြားနိုင်ငံတွေအားလုံးကိုတိုက်တွန်းနေတဲ့ဤအတိုင်းအီရန်နိုင်ငံမှာရှေ့နေတွေနဲ့လူခွင့်ရေးကောက်ွက်လှုပ်ရှားသူတွေကိုနှောက်ယှက်တိုက်ခိုက်မှုတွေရပ်ဖို့လက်ရှိဖမ်းဆီးခံထားရတဲ့ရှေ့နေတွေနဲ့လူခွင့်ရေးလှုပ်ရှားသူတွေကိုပြန်လွှတ်ဖို့နဲ့လူအဖွဲ့အစည်းမှာသူတို့ရဲ့အရေးပါတဲ့အခမ်းအနားကိုအတိအမှတ်ပြုဖို့အီရန်အစိုးရကိုအမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်ရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာအခုတော့ကြံနေတဲ့အချိန်အတွင်းမှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဦးစံမိုးဝေကပြောပြမှာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုဖီလာဒယ်ဖီးယားမြို့မှာကျင်းပနေတဲ့ဒီမိုကရက်ပါတီညီလာခံမှာတော့သမ္မတဘရက်အိုဘားမားဟာမကြာခင်မှာတက်ရောက်ပြီးတော့မိန့်ခွန်းပြောကြားဖို့ရှိနေပါတယ်အမေရိကန်သမ္မတတဦးအနေနဲ့ထမ်းဆောင်ရမယ့်တာဝန်တွေကိုတကယ်တော့ကြိုးပြီးတော့ပြင်ဆင်လို့မရနိုင်ပါဘူး။နိုင်ငံတကာပြည်ပခန့်တွေဘလို့ကင်တွယ်ဖြစ်ရှိမလဲ။လူငယ်တွေကိုစစ်တိုက်ဖို့စေလွတ်ဖို့စတဲ့ကိစ္စတာဝန်တွေကိုသမ္မတဇပွဲမှာထမ်းပြီးတော့လက်တွေ့လုပ်တဲ့အခါကျမှပဲသဘောပေါက်မှဖြစ်ပါတယ်။ဒီလိုခက်ခဲတဲ့ဆုံးဖြတ်ချက်တွေချမှတ်တဲ့နေရာမှာအတွေ့အကြုံရှိတဲ့ Hillary Clinton အနေနဲ့သမ္မတတာဝန်ကိုအပြည့်အဝထမ်းဆောင်နိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်း Mr. Obama ကပြောကြားလိုက်မယ်လို့အင်ဂျီတော်ကကြိုတင်ထုတ်ပြန်တဲ့မိန့်ခွန်းအနှစ်ချုပ်မှာဖော်ပြထားပါတယ်။Republican သမ္မတလောင်း Donald Trump ကပြိုင်ဘက် Democrat Party ရဲ့သမ္မတလောင်းဖြစ်တဲ့ Hillary Clinton ရဲ့ email server တွေကိုဝင်ရောက်ပြီးတော့သူမနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်နေစဉ်အတွင်းပျောက်ဆုံးနေခဲ့တဲ့ email 3000ကျော်ကိုရှာဖွေဖို့အတွက် Russia နိုင်ငံကိုတိုက်တွန်းတဲ့အကြောင်းဗဟုနေကပြောဆိုလိုက်ပါတယ်။ Syria နိုင်ငံရဲ့အရှေ့မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အသေးခံဘုံးခွဲတိုက်ခိုက်မှုအတွင်းမှာလူပေါင်း40ကျော်သေဆုံးပြီးတော့ဒါဇင်ပေါင်းများစွာထိခိုက်ဒဏ်ရာရရှိပါပါလေ IS Islamic စစ်တပ်ရဲ့အဖွဲ့ကအဲ့ဒီတိုက်ခိုက်မှုကိုသူတို့စီစဉ်တာဖြစ်တယ်လို့ပြောပါတယ်။ပြင်သစ်နိုင်ငံအနောက်မြောက်ပိုင်းကခရီးယန်ဖျားကြောင်းတစ်ခုမှာကက်သလစ်ဖုန်းတော်ကြီးတဦးကိုတပ်ဖြတ်ခဲ့တယ်လို့စွပ်စွဲခံရတဲ့လူနှစ်ဦးဟာ IS အဖွဲ့ရဲ့အလံကိုကိုင်းဆောင်ထားပြီးတော့အဖွဲ့ခေါင်းဆောင်ကိုတစ္ဆာခံတဲ့အကြောင်းတရိတ်ထံပြုတယ်လို့ IS အကြမ်းဖက်အဖွဲ့ကထုတ်ပြန်လိုက်ပါတယ်
။ကျေးဇူးပါသတင်းချင်းချုပ်ကိုဥဆောင်မွေပြောပြသွားတာပါဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရည်မှုကကိုရဲကောင်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့ဇီနတ်အဗ်ဒယ်လာမန်ဖြစ်ပါတယ်ဒီမနေ့အတွက် VOA အစီအစဉ်တွေကိုလိုင်းဒိုမီတာ3240 4850တို့ကနေတင်ဆက်ခဲ့တာပါသောရရှင်တွေအားလုံးပျော်ရွှင်တဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.